Welcome to the Voice of America in Burmese.
Minglam ne khin ma sa Washington ni Radio American tan gan ni 2020 November la shi de tanin ni ne mne khin season 2 ko Myanmar sanaw chain mne channel ga ni 9 na yi thi line no meter 2440 ne 51 line no meter 190 ro ga ni thauk myan pe ni ba bi chuma khin myo tat ba di mne khin tanin ni ko ko nyan wan yaung ne du pyo pya pe ba me 2020 ပြည့်နှစ် American သမ္မတရွေးကောက်ပွဲမှာ Democratic သမ္မတလောင်း Joe Biden ကိုအနိုင်ရသူဖြစ်နေ American သတင်းမီဒီယာအသီးသီးကတွက်ချက်ကြေညာလိုက်ပြီးဖြစ်ပါတယ်။အခုလိုသတင်းမီဒီယာတွေကကြေညာခဲ့ပြီးမကြာခင်မှာပဲ Joe Biden ကနိုင်ငံတွင်းစည်းလုံးညှဉ်းညွတ်ကြဖို့အတွက်ကြေညာချက်ထုတ်ပြန်တင်ကြားလိုက်ပါတယ်။မဲဆွယ်ပွဲတွေပြီးစီးသွားပြီဖြစ်ပြီးဒီချိန်မှာအရင်တုန်းကတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ပြောကြားခဲ့တာတွေနဲ့ဒေါသတွေကိုအတိတ်မှာထားခဲ့ဖို့နဲ့တနင်္ဂနွေလုံးအတူလက်တွဲရမယ့်အချိန်ဖြစ်ကြောင်းပြောကြခဲ့သလိုအမေရိကန်နိုင်ငံအတွက်စီးလုံးညီညွတ်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောကြခဲ့တာပါအခုဆိုရင်ဂျိုးဘိုင်ဒန်ဟာအမေရိကန်သမိုင်းမှာအသက်ကြီးဆုံးသမ္မတဖြစ်နေမှတ်တမ်းဝင်မယ့်အချိန်ကြီးရှိသွားပြီဖြစ်ပါတယ်သူဟာရွေးကောက်ပွဲအနိုင်ရချိန်မှာအသက်88နှစ်နီးပါးရှိနေပါပြီဂျိုးဘိုင်ဒန်ရဲ့ဒုတိယသမ္မတလောင်းဖြစ်သူအထက်လွှတ်တော်မှကမ်လာဟဲရစ်ဟာလည်းအမေရိကန်သမိုင်းမှာလူမျိုးမဟုတ်တဲ့တခြားလူမျိုးသွေးဆက်သူတွေကပထမဆုံးဒုသမရအဖြစ်နဲ့မှတ်တမ်းဝင်သွားပါပြီ။နိုဝင်ဘာ3ရက်နေ့မှာအမေရိကန်သမရရွေးကောက်ပွဲအတွက်မဲပေးခဲ့ကြပြီး၄ရက်ကြာမှသတင်းဌာနတွေကအခုလိုခန့်မှန်းကြေညာလိုက်တာပါ။နိုဝင်ဘာလ3ရက်နေ့မှာသမရရွေးကောက်ပွဲအတွက်မဲပေးခဲ့ကြပြီး၄ရက်ကြာမှသတင်းဌာနတွေကအခုလိုခန့်မှန်းကြေညာလိုက်တာဖြစ်ပါတယ်။ဒီနေ့အသီးသီးကသက်ဆိုင်ရာရွေးကောက်ပွဲရလဒ်တွေကိုတော့တည်ဝင်ကြေညာအောင်မှဖြစ်ပြီးသမရဒေါ်နယ်ထရန့်ဘက်ကဥပဒေကြောင်းအရတရားဆွဲဆိုထားတာတွေလည်းရှိထားပေမဲ့ရလကပြောင်းလဲနေပုံမရှိဘူးလို့ခန့်မှန်းကြပါတယ်။ Mr. Biden ဟာသမ္မတရွေးကောက်ပွဲအနိုင်ရဖို့အတွက်လိုအပ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲအရေးအတွက်290ကျပ်မနည်းကိုရပြီလို့ခန့်မှန်းခဲ့ကြပြီးတဲ့နောက်မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။ Democratic Party က Joe Biden ကိုရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေတဲ့သတင်းမီဒီယာတွေကရေးသားနေချိန်မှာပဲအမေရိကန်ရဲ့အနီးကပ်မိတ်ဆွေနိုင်ငံတချို့ကစနေနေ့မှာပဲဂျိုးဘိုင်ဒန်ကိုကြိုးစားဂုဏ်ပြုကြောင်းပြောကြားလာကြပါတယ်။ဒီထဲကနိုင်ငံအများပြားဟာသမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့နဲ့ဆက်ဆံရေးတိတ်မပြေလည်သူတွေဖြစ်ပြီးဒီထဲမှာ G7 နဲ့ NATO စစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂျာမနီ၊ကနေဒါနဲ့ပြင်သစ်တို့ကဂျိုးဘိုင်ဒန်ရဲ့အောင်မြင်မှုကိုပထမဆုံးအတိအမှတ်ပြုပြောကြားခဲ့တာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်ကသမ္မတဘိုင်ဒန်နဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းနဲ့လက်ရှိစိန်ခေါ်မှုတွေကိုဥဆောင်ဖြည့်ရှင်းနေတဲ့အတ္တန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေရဲ့မိတ်ဆွေဖြစ်မှုဟာအစားထိုးမရကြောင်း Twitter ကနေအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းသမ္မတ Trump နဲ့နိုင်ငံအများပြားချားမှာအငင်းပွားနေတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရဲ့အပအဝင်ကမ္ဘာမှာလက်ရှိရင်ဆိုင်နေရတဲ့အကြီးအမားဆုံးစိန်ခေါ်မှုကြီးတွေကိုအမေရိကန်အစိုးရတဲ့အဖွဲ့နဲ့အတူဖြည့်ရှင်းဖို့လှုံ့ဆော်မှာဖြစ်ကြောင်းပြောပါတယ်။သမ္မတထရန့်နဲ့ဆက်ဆံရေးပြည်လဲမှုရှိတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကတော့အမေရိကန်ပြည်ထောင်စုဟာဗြိတိန်ရဲ့အရေးပါဆုံးမဟာမိတ်ဖြစ်ပြီးရာသီဥတုပြောင်းလဲမှုကနေကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအထိအတူလက်တွဲဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ကြားကုန်သွယ်ရေးသဘောတူညီချက်ဆိုင်ရာညှိနှိုင်းမှုတွေမှာတိတိကျကျကွဲပြားမှုရှိနေဆဲဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ဥရောပကော်မရှင်အကြီးအကဲအာဆူလာ ဗွန်ဒါလီယန်တို့ကစနေနေ့မှာပြောကြားလိုက်သလိုသဘောတူညီချက်ရဖို့အတွက်စ조사သွားမှာဖြစ်ကြောင်းလည်းကတိပြုခဲ့ကြပါတယ်။အခုပြုလုပ်တဲ့ဆွေးနွေးပွဲမှာတိုးတက်မှုတချို့ရခဲ့ပေမဲ့အကြောင်းအရာအတော်များများအတွက်တော့အတော်ကြီးကွဲပြားမှုတွေရှိနေသေးတယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံပြောခွင့်ရကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲကလည်းဆွေးနွေးပွဲမှာတိုးတက်မှုတချို့ရှိပေမဲ့ကြီးမားတဲ့သဘောထားကွဲပြားမှုတွေရှိနေသေးတယ်လို့ Twitter မှာရေးပါတယ်။ဗြိတိန်ဟာ EU ကနေပြီးခဲ့တဲ့ January လကတည်းကတည်ဝင်ခွဲထွက်ခဲ့တာဖြစ်ပေမဲ့ခွဲထွက်ပြီးနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့စ조사နေချိန်မှာဗြိတိန်က EU ရဲ့ senior တိုင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်နေတဲ့ဂျာကာလာဟာဒီဇင်ဘာ31ရက်နေ့မှာကုန်ဆုံးတော်မှာဖြစ်တဲ့အတွက် American Dollar 3 trillion လိပါတန်ဖိုးရှိတဲ့နှစ်ဖက်20ကုန်သွယ်မှုအတွက်ခွဲရန်ချဖို့နဲ့အခွန်ခဆိုင်ရာတွေမှာသဘောတူညီချက်ရဖို့အတွက်စ조사နေကြတာဖြစ်ပါတယ်။Hurricane Eta တိုက်ခတ်ခဲ့တဲ့ Guatemala မှာဝိုးသီးထန်စွာရွာသွန်းပြီးမြေပြိုကျတဲ့အတွက်မြေအောက်မှာနှိမ့်မြုပ်သွားသူ100လောက်ကိုကူညီကယ်ဆယ်သူတွေရှာဖွေနေကြမှာပဲ။တနင်္လာမှာတော့အပူပိုင်းလေဖိအားနဲ့ရံဝန်းအဖြစ်နဲ့ American တောင်ဘက်က Bahama, Cayman ကျွန်းစုတွေနဲ့ Florida ပြည်နယ်တွေကိုဥတီပြီးရွေ့ရှားနေပါတယ်။ ဂွာဒီမာလာအလယ်ပိုင်းကအယ်တာဗာရာပက်စ်ဒေသမှာမိုးသီးထန်စွာရွာသွန်းပြီးမြေပြိုကျမှုကြောင့်အင်ဂျီပေါင်း150လောက်မြေအောင်မြင့်မြုပ်သွားတယ်လို့အဲ့ဒီထဲမှာလူ100လောက်သေဆုံးခဲ့မယ်လို့ကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့စစ်တပ်ကခန့်မှန်းပါတယ်။ဂွာဒီမာလာသမ္မတကတော့သေဆုံးပျောက်ဆုံးသူစုစုပေါင်း150လောက်ရှိမယ်လို့ခန့်မှန်းထားတာပါ။အီဒန်ဟာစနေနေ့ညနေပိုင်းလောက်မှာအပူပိုင်းမုန်တိုင်းတစ်ခုနဲ့အတန်တန်ပြောင်းသွားပြီးတနည်းဝင်နေသည့်ဆက်လက်အင်အားပြင်းထန်လာနိုင်တယ်လို့NHC American Hurricane ဆောင်ကြည့်ဌာနကပြောပါတယ
် FURY American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ40 kHz 8.3 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနေ့ခင် VOE ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့2020ပါတီစုံဒီမိုကရေစီရွေးကောက်ပွဲအတွက်မဲယုံတွေစဖွင့်တဲ့မနေ့6နာရီကစလို့ပြည်သူတွေမဲပေးနေကြပြီဖြစ်ပါတယ်ကိုဗစ်ကံရောဂါကာလဖြစ်တာကြောင့်ကူးစက်ရောဂါတားဆီးရေးဆိုင်ရာစည်းကမ်းချက်တွေနဲ့အညီမဲဆန္ဒရှင်တွေခက်ခုံဝါတန်းစီပြီးနှာခေါင်းစည်းတက်မဲပေးကြဖို့ကျန်းမာရေးဌာနကတိုက်တွန်းထားသလိုအဲ့ဒီစည်းကမ်းတွေကိုလူတွေလိုက်နာအောင်လို့မဲယုံတွေမှာရွေးကောက်ပွဲဆိုင်ရာအထူးလုံခြုံရေးတပ်ဖွဲ့ဝင်တွေစောင့်ကြံတည်ပြီးနေပါတယ်မြန်မာနိုင်ငံရဲ့လူဦးရေ54တန်းကျော်ရှိတဲ့အနေနဲ့မဲပေးခွင့်ရှိသူ38တန်းရှိပြီးလူအများစုလာမဲပေးကြမယ်လို့မျှော်လင့်ထားပါတယ်တရားမျှတစွာကျင်းပနိုင်မယ့်အခြေအနေမရှိတာကြောင့်ဆိုပြီးရခိုင်နဲ့ရှမ်းပြည်နယ်တွေကစုစုပေါင်း15မြို့နယ်မှာမြို့နယ်လုံးကျွန်းနဲ့တိုင်းနယ်ပြည်နယ်ကအခြားသောကျေးရွာအုပ်စုတွေမှာပါရွေးကောက်ပွဲမကျင်းပနိုင်တဲ့အတွက်2015ရွေးကောက်ပွဲတည်းဆိုင်ရင်2020ရွေးကောက်ပွဲဆန္ဒမဲနိုင်ပြီးပိုနှဲသွားပါတယ်ဒီနေ့ရွေးကောက်ပွဲအတွက်မြန်မာပြည်သူတွေဟာပြည်သူ့လွှတ်တော် 315 နေရာအမျိုးသားလွှတ်တော် 161 နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ် 612 ဦးဒေသလိုက်တိုင်းရင်းသားကြီးရဝန်ကြီး29ဦးအတွက်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ဒီနေ့မှထူးခြားချက်ကတော့အရင်ရွေးကောက်ပွဲတွေလို့မဟုတ်ပဲတမတော်တွင်ကမဲယုံတွေကိုတက်အပြင်ထုတ်ထားပြီးတက်တွင်းမိသားစုတွေကအဲ့ဒီမှာမဲပေးကြမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကပြည်သူတသန်းကျော်ဟာမဲပေးခွင့်ရုပ်သိမ်းခံရတာဒါမှမဟုတ်ဥယျာဉ်စွန့်ခွာပြည်တွင်းဒုက္ခသည်တွေဖြစ်တင်းရှောင်နေရတဲ့အတွက်နိုဝင်ဘာ10ရက်ဒီကနေ့ကျင်းပတဲ့မြန်မာနိုင်ငံရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမှာမဟုတ်ဘူးလို့Refugees International ခေါ်အပြည်ပြည်ဆိုင်ရာဒုက္ခသည်များကူညီရေးအဖွဲ့ကစနေနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြစ်တင်ဝေဖန်လိုက်ပါတယ်။မဲပေးခွင့်ဆုံးရှုံးသွားသူတွေထဲမှာရိုဟင်ဂျာတွေနဲ့အခြားသောနယ်စပ်ဒေသကတိုင်းဒေသလူနည်းစုတွေအများဆုံးပါဝင်တယ်လို့ကြေညာချက်ကထောက်ပြပါတယ်။အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံကထွက်လာကြတဲ့ရိုဟင်ဂျာ9သိန်းကျော်ရှိပြီးမြန်မာနိုင်ငံနဲ့ကြံနေတဲ့ရိုဟင်ဂျာ6သိန်းလောက်ဟာလည်းခွဲခြားဖိနှိပ်ဆက်ဆံတာရင်ဆိုင်နေရဆဲဖြစ်တယ်လို့အရိုင်းအပွဲရဲ့ကြီးညာချက်ကဆွဆွဲပါလေနိုင်ငံတကာကအခုလိုခေါ်ဝေါ်တဲ့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကရောစစ်တပ်ကပါလက်မခံပယ်ချထားပါလေ2015မှာလုပ်ခဲ့တဲ့မြန်မာနိုင်ငံရွေးကောက်ပွဲကိုတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးသမိုင်းမှတ်တိုင်အဖြစ်ကဘာကမြင်ခဲ့ကြပေမဲ့ဒီ2020ရွေးကောက်ပွဲကတော့အခုထိဒီမိုကရေစီစံနှုန်းအနေနဲ့အလန်းဝင်းနေတယ်ဆိုတာပြသရာရောက်နေကြောင်းအရိုင်းအပွဲကြီးညာချက်မှာသုံးသပ်ပါလေဒါကြောင့်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအခုလိုကမောက်ကမဖြစ်နေတဲ့အခြေအနေကိုအမေရိကန်နဲ့သူ့မဟာမိတ်နိုင်ငံတွေကလက်ခံအသိမှတ်ပြုပြီးမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းရေးနဲ့နိုင်ငံဖွံ့ဖြိုးရေးအတွက်မြန်မာကောင်းဆောင်တွေအလေးအနက်ကံတွယ်ဖြည့်ဆင်းလာစေဖို့ဖိအားပေးတိုက်တွန်းသင့်တယ်လို့ Washington DC အခြေစိုက် Refugees International အဖွဲ့ကပြောပါတယ်လူတိုင်းရဲ့သဘောထားအမြင်ကိုထည့်သွင်းစဉ်းစားမှသာဒီမိုကရေစီရှင်သန်လာနိုင်မှာဖြစ်တယ်လို့လည်းကြေညာချက်ကဆိုပါတယ်ခင်ဗျာအိန္ဒိယသမုဒ္ဒရာနဲ့အန်ဒမန်နဲ့နီကိုဘာကျွန်းစုနာမှာတန်တရားဖြစ်ပေါ်မြန်မာနိုင်ငံသား12ဦးပါတဲ့လေငယ်တစ်စင်းကိုအိန္ဒိယကမ်းရိုးတန်းစောက်တပ်ကဖမ်းဆီးလိုက်ကြောင်းစနေနေ့အိန္ဒိယနိုင်ငံတော် ANN သတင်းမှာဖော်ပြပါရယ်မြန်မာပြည်ပါတဲ့လေငယ်ကိုအိန္ဒိယကင်းလှည့်ရဟတ်ရင်တစ်စင်းကရှာဖွေတွေ့ရှိပြီးနောက်မြန်မာ12ဦးကိုစစ်ဆေးဖို့အိန္ဒိယကျွန်းစုရဲ့ Port Blair မြို့ကိုခေါ်ဆောင်သွားပြီဖြစ်ပါတယ်ကမ်းရိုးတန်းစောက်တပ်ကတင်ထားတဲ့ဗီဒီယိုထဲမှာတော့မြန်မာလေဟာအမိုးအကာမပါတဲ့ကရိုလီအကြီးစားအရွယ်လောက်သာရှိပါတယ်။အော်တိုဝါ24တုံးကလည်းအိန္ဒိယပိုင်နဲ့တဲဝင်ပြီးငါးခုဖမ်းနေရဆိုတဲ့ဆွဆွဲချက်နဲ့သီလင်္ကာနိုင်ငံသား6ဦးပါတဲ့လေကိုအိန္ဒိယကမ်းရိုးတန်းစောက်တပ်ကဖမ်းဆီးခဲ့တာပါ။ပြီးခဲ့တဲ့နှစ်တုံးကလည်းတရားမဝင်ကုန်ပစ္စည်းတွေတဲဆောင်လာတဲ့မြန်မာလေတစ်စင်းကိုအန်ဒမန်ကျွန်းရဲ့အရှေ့ဘက်125မိုင်လောက်မှာကမ်းရိုးတန်းစောက်တပ်ကဖမ်းဆီးခဲ့ပါတယ်ခင်ဗျာ။ မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်သူစုစုပေါင်း 6,000 ကျော်လာပြီး COVID ကြောင့်သေဆုံးသူစုစုပေါင်း 1,400 နီးပါးရှိလာပါတယ်။ဂျမိုင်းနဲ့အာကစားဝန်ကြီးဌာနရဲ့မင်းညားကထုတ်ပြန်တဲ့စာရင်းအရ COVID အတည်ပြုလွန်တာ 1,936 ဦးတိုးလာပြီးသေဆုံးသူ 20 တိုးလာတာပါ။ဂျမိုင်းဝန်ကြီးဌာနရဲ့မင်းညား 6 နာရီစာရင်းထုတ်ပြန်ချက်အရစနေနေ့တရက်ထဲအတွက်မြန်မာနိုင်ငံတွင် COVID ကူးစက်မှုအများဆုံးကတော့ရန်ကုန်တိုင်းဖြစ်ပြီးကမာရွတ်သင်္ကန်းကျွန်းတာကီတာအင်းစိန်မြို့နယ်၄ခုကတော့အစဉ်လိုက်ကူးစက်မှုအများဆုံးဖြစ်ပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံသမိုင်းမှာအဆိုးရွားဆုံးအဖြစ်ဝင်ရောက်တက်ခတ်ခဲ့တဲ့ဂိုနီမုန်တိုင်းကြောင့်ထောင်ပေါင်းများစွာသောပြည်သူတွေဘေးဒုက္ခရောက်ကြရတယ်လို့ကုလသမဂ္ဂကပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဝင်ရောက်တက်ခတ်ခဲ့တဲ့အဲ့ဒီဂိုနီမုန်တိုင်းဖြတ်သွားရလမ်းကြောင်းတစ်လျှောက်ပျက်စီးဆုံးရှုံးမှုတွေကိုကနဦးလိလာမှုအရအနည်းဆုံးလူနှစ်သန်းလောက်ဘေးဒုက္ခရောက်ခဲ့တယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့စုံစမ်းတွေ့ရှိမှုအရလူပေါင်း 3,900 လောက်အိုးအိမ်ဆုံးရှုံးခဲ့ပြီးတောင်းနဲ့ချီတဲ့အိမ်တွေပျက်စီးခဲ့ပါတယ်။ COVID-19 ကူးစက်မှုအများအပြားဖြစ်နေတဲ့အဲ့ဒီဒေသအတွက်အရေးပေါ်ကူညီကယ်ဆယ်ရေးလိုအပ်နေတယ်လို့ကုလသမဂ္ဂလက်အောက်ခံ IOM ကနိုင်ငံတကာရွှေ့ပြောင်းချေချနေထိုင်သူများကူညီရေးအဖွဲ့ပြောခွင့်ရ Paul Dixon ကဆိုပါတယ်
We have roughly 52,000 people in evacuation centers.
လက်ရှိအချိန်မှာကုလုံရေးဌာနတွေမှာလူပေါင်း 9,200 လောက်ရှိနေပါတယ်။သူတို့ကကယ်ဆယ်ရေးဌာန450လောက်မှာဖြန့်ချတာပါတယ်။ပျက်စီးဆုံးရှုံးမှုတွေကကြီးမားလွန်ပါတယ်။နေရာအတော်များများမှာကယ်ဆယ်ရေးဌာနတွေတောင်ပျက်စီးသွားတာတွေရှိပါတယ်။အမိုးတွေလန်သွားတာ၊နေရံတွေပြိုကျသွားတာတွေလည်းရှိပါတယ်လို့သူကပြောသွားတာပါ။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ကူးစက်သူ၄သိန်းနီးပါးရှိပြီးသေဆုံးသူ8,500နီးပါးရှိတယ်လို့ The Ratio အဖွဲ့ကပြောပါတယ်ခင်ဗျာ။ဒီနေ့ငွေနေမနေခင် VOA ရဲ့သတင်းတွေကိုဒေါက်ကင်မျိုးတက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးစိတ်ဝင်စားဖွယ်ရာဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဂျိုးဘိုင်ဒန်ကိုအနိုင်ရသူဆိုပြီးအမေရိကန်မီဒီယာအသီးသီးကနေပြီးတော့တွက်ချက်ဖော်ပြလိုက်ကြပြီးဖြစ်ပါတယ်။ဒီမျိုးတော့ Washington DC မှာရောနိုင်ငံတော်ဝန်မှာပါဒီ Democrat Party Joe Biden ထောက်ခံသူတွေအောင်ပွဲခံနေကြပါပြီဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ Editor ဦးကျော်စံသားကိုမေးမြန်းတင်ပြပေးမှာဖြစ်ပါတယ်ရှင်ကျမကတင်ပြခိုက်ပါဆိုတော့အင်္ဂလီမင်္ဂလာပါရှင
်မင်္ဂလာပါမသိ
Joe Biden သမရဖြစ်ရေးပေါ်ဘလောက်သေချာသွားပါပြီလဲရှင်အင်္ဂလီ
အခုမီဒီယာတွေကတစ်ချက်မှန်ပါတယ်ဘာကြောင့်လဲဆိုတော့ရွေးကောက်ခံကူးစလဲမဲ250ရရမဲ့အထက်မှာ250ကျော်သွားပြီဆိုတော့အတော်လေးသေချာသွားပြီလို့ပြောမှာပါဒါမဲ့ဒီဟာဒေဝင်းသမ္မတဖြစ်တဲ့သစ္စာကျင့်ဆိုမှသာသမ္မတအစ်ဖြစ်လာမှာပေါ့လေအခုတော့ President Elect ပြောလို့ရပါတယ်ဆိုတော့ဒီလိုဂျိုးဘိုင်ဒန်ကလည်းပဲသူက90တော့မပြောတော့လည်းပဲအောင်နိုင်သူရဲ့စကားပေါ့ဗျာနိုင်ရင်ပြောမယ့်စကားတွေပြောပါတယ်သင်တို့ပြန်လဲစစ်မြတ်ကြပါစို့စီဝန်းကွဲကွဲဒါကိုနောက်ပါထားခဲ့ကြပါစို့ဗာနာဆိုတဲ့စကားတော့ပြောနေပါပြီ Donald Trump ကတော့ဒီကိစ္စကိုသူတရားစွဲမယ်ဆိုတော့ခိုင်မာပြောပါတယ်သူကတော့သူတင်းကသူရဲ့ကင်ဘင်းအဆွေကင်ဘင်းအလူရောဒါကိုဥပဒေတိုင်းချစ်ခဲ့ရလားဆိုတာကိုသူတို့တရားရုံးမှာတော်ပြီးတော့တိုင်တန်းမယ်ဆောက်လိုက်မယ်လို့ပြောနေပါတယ်ဆိုတော့ဒီကြားထဲမှာတော့ပြတ်ပြတ်သားသားဒီကြက်တင်လို့သုံးထုံးလို့မရဘူးဒါမဲ့သူဟာသမ္မတဖြစ်လာဖို့ကတော့အတော်လေးသိကြနေပြီလို့ပြောမှဖြစ်ပါတယ်ခင်ဗျာအခက်အခဲရောတွေ့ရမှာပေါ့လေကြားမှာအခုချစ်တယ်ရောနဲ့စီပါလိမ့်မယ်
ဟုတ်ကဲ့ဆိုတော့အင်ကယ်ဒီပြည်နယ်တချို့မှာမင်းရီတွေ့မှုနဲ့ပတ်သက်ပြီးတော့နှစ်ဖက်ပေါ့နော်ပြောကြဆိုကြကိစ္စတွေလည်းရှိပါတယ်ဆိုတော့ခုနအင်ကယ်ပြောသလိုပဲသမ္မတဒေါ်နယ်ထရန့်ဘက်ကဥပဒေကြောင့်အရလုံလနိုင်တဲ့အခြေအနေဘယ်လိုရှိပါသလဲရှင်အင်ကယ
်ဟုတ်ကဲ့မင်းရီတွေ့မှုနဲ့ဥပဒေကြောင့်အရတရားစွဲတာနဲ့ကိုနည်းနည်းလေးခွဲပြီးပြောမှဆိုရင်အဲ့မှာတချို့နေရာတွေမှာဒီထောက်ခံတဲ့မဲကွာဟမှုကသိပ်မပြတ်သားဘူးဥပမာဟာဘက် 1ဒါဆင်ဒါတမ900ခိုင်နှုန်းတော့မှစီစီလေးဖြစ်နေဆိုရင်မဲရေတွက်ဖို့တောင်းခံနိုင်တယ်အဲ့ဒါပြန်ရေတွက်တာမျိုးဖြစ်နိုင်ပါတယ်ဒါကတော့ဖြစ်နိုင်တယ်ဥပဒေအရကတော့ fraud မသမာမှုတွေဖြစ်ခဲ့တယ်ဆိုပြီးတော့ပြည်နယ်တရားရုံးတချို့မှာ Arizona နဲ့ Georgia မှာပြောပြီးဖြစ်ပါတယ်ဒါပေမဲ့အဲ့မှာပြည်နယ်တရားသူတွေကပယ်ချတယ်အဲ့ဒါကိုငါတို့အထောက်အထားဘာမှမတွေ့ရဘူးဆိုပြီးတော့ပယ်ချတာကတွေ့ရပါတယ်ဒေါ်နယ်ထရန့်ကဘယ်လိုတက်လာမလဲမသိသေးဘူးဒါပေမဲ့ပြည်နယ်ကဒီလိုပယ်ချထားတော့လည်းပဲSupreme Court ဒီတော်သူတရားရုံးချုပ်ကပြည်နယ်ရဲ့တရားထားတာကိုသူကပြောင်းပြန်လှန်ပြီးတော့သူတို့လက်ခံပြီးစစ်ဆေးနေတယ်အဲ့ဒီကိုရောက်တဲ့အခါမှာပြန်လဲစစ်ဆေးနိုင်ပါတယ်။ဆိုတော့လူတချို့ကတွက်ထားရတယ်ဒါကြောင့်လဲ ဒေါ်နယ်ထရမ့်ဟာသူဖြစ်စေခြင်းနဲ့ပြည်ထောင်စုတရားရုံးချုပ်ကတရားစီရင်အဖွဲ့ဝင်တဦးကိုဖြစ်အောင်သူကရွေးကောက်ပွဲမတိုင်ခင်အတင်းတွန်းပြီးတော့ဖြစ်စေခဲ့တယ်လို့သုံးသပ်တာရှိပါတယ်ပြည်ထောင်စုတရားရုံးကိုရောက်လာတဲ့အခါမှာတရားရုံးချုပ်ကိုရောက်လာတဲ့အခါမှာတော့အဆုံးဖြတ်ကတမျိုးတမျိုးဖြစ်မလားဆိုတာလည်းပဲတချို့ကတက်ကြပါတယ်ဆိုတော့အပြတ်ပြောလို့မရသေးပါဘူးဥပဒေကြောင့်လည်းပတ်သက်လို့ကတော့ဒါပေမဲ့သူကမှအထောက်ထားနေနေရဲ့ဆိုတော့လူတိုင်းကပြောကြပါတယ်
ရွေးကောက်ခံရပြီဂျိုးဘိုက်တန်ရွေးကောက်ခံရတာတေချာသွားပြီဆိုလို့ရှိရင်သမရအပြောင်းအလဲလုပ်ငန်းစဉ်ကိုလည်းရှင်းပြပေးပါအောင်ရှင်ခင
်အဲ့ဒါသိစုထွေးတဲ့ကိစ္စပါအခုလိုပြဿနာတက်နေတဲ့ရွေးကောက်ပွဲကိုမပြောနဲ့ရှင်းရှင်းလင်းလင်းအဆုံးနိုင်ပြတ်သားပြီးတော့ရှုံးတဲ့လူကလည်းပဲဒါဆုံးကြောင်းခွန်ခံတဲ့မိန်ကွန်းတွေပါတယ်ပြောပြီးရဲ့ဖြစ်ရမျိုးမှာတော့မှအနာဘက်ပြောတဲ့ကိစ္စကတော်တော်စုထွေးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုကိစ္စမှာပုံမစုထွေးလိမ့်မယ်လို့လူတိုင်းခံမှန်းကြပါတယ်တကယ်တော့သမ္မတဦးဂျင်ဆိုင်တွေ့ပြီးတော့သူကပြောပြီးတော့အနာဆွဲကြမယ်ဆိုတော့တောင်းတာပေါ့လေအခုသူတို့နှစ်ယောက်အဲ့လိုတွေ့မယ်လို့မထင်ကြပါဘူးသူတို့ကမှတယောက်နဲ့တယောက်ပြောထက်ကအထူးသဖြင့်ဒေါ်နယ်ထရမ့်ကပြောထားတာများနေတော့ဂျင်ဆိုင်တွေ့ဂျင်မတွေ့ပါလိမ့်မယ်သူကကိုယ်စလဲလွှဲပြီးတော့အဲ့အနာဆွဲရေးကိစ္စကိုစီစဉ်ကြလိမ့်မယ်လို့ပြောကြပါတယ်ဆိုတော့ဂျိုးဘိုင်နန်တက်တာကတော့အစရေကသူကစီစဉ်ပြကြပါငါတို့ကနိုင်ငံရေးဘယ်လိုလုပ်မယ်ဆိုတာသူရဲ့အခြေခံလက်ထောက်ချက်ကိုစီစဉ်လို့ခိုင်းထားတယ်လို့သိရပါတယ်အဲ့ဒီသူမှာဆုံးလုံးမှာအင်ဂျူရောအရာရှိချုပ်ပေါ်လေ White House ရဲ့ Chief of Staff ဂါဒူကိုရွေးချယ်မယ် COVID ဖြစ်နေတဲ့အချိန်မှာဘယ်လိုစီစဉ်မလဲဆိုတော့အစီအစဉ်လို့သူကလုပ်လို့မဖြစ်ပါနဲ့သူကအဓိကတော့အနာထွက်ကြောင်းရဲ့ကိစ္စတွေမှာလူကမှာပ
ါဟုတ်ကဲ့ကဲတကယ်လို့ရှုံးနိုင်ပြက်ပြက်သားသားဖြစ်လာခဲ့လို့ဂျူးပိုက်တင်တကယ်လို့ဒါကြီးညာလိုက်ပြီပေါ့နော်အနိုင်ရပြီဆိုလို့ရှိရင်သူရွေးချယ်ထားတဲ့ဒါဒုသမရလောင်းကမလာဟဲရစ်ဟာဆိုလို့ရှိရင်ဒါလူပြူမဟုတ်တဲ့အမျိုးသမီးပထမဆုံးတော့ဒုတိယသမရဆိုပြီးတော့ဖြစ်လာမှာပါဒါအမေရိကန်သမိုင်းမှာဆိုတော့ဒီသူဒုတိယသမရဆိုပြီးတော့ဖြစ်လာတာကရောဟိုဘလောက်အထောက်ပံ့ဖြစ်နိုင်မလဲရှင
်ထောက်ပံ့ဒီအကြီးကြီးဖြစ်နိုင်ပါရဲ့ပထမဆုံးသူကထူးခြားရတာကခုရှိရဲ့ပထမသူအမျိုးသမီးဒုတိယသမရပထမဆုံးရတဲ့ဟာနောက်တစ်ခုကလူပြူမဟုတ်တဲ့ဒုတိယသမရအဲ့လူပြူမဟုတ်တဲ့အထက်မှာမှသူကအာရှသွေးလဲပါရဲ့အာဖရိကသွေးလဲပါရဲ့ဒါတော့ဒါကိထူးခြားတဲ့ဒုတိယသမနာဖြစ်ပါတယ်ဒီကင်မလာဟဲရစ်ဟာတကယ်လို့ဒုတိယသမနာဖြစ်လာမှာဆိုရင်ဒါကြောင့်မိုဒီကတော်တော်ငါပဲကြားလိုက်ပါတယ်ကြိုးဆိုပြီးတော့ဒါအိန္ဒိယနိုင်ငံနဲ့အမေရိကန်နဲ့ချီချီဟာပူပြီးတော့ခိုင်မြဲသွားမယ်ဘာညာအိန္ဒိယသွေးပါရဲ့တက်ဆိုပြီးတော့ကြောင်ဂုံပြူနေတာတွေ့ရပါတယ်ဆိုတော့ဒီအမျိုးသမီးနဲ့ထက်မှအလားတူဆိုတော့ပဲအမျိုးသမီးအရေးတက်ကြွလှူရှားလျက်လူတွေဒါ social justice လူမှုရေးတရားမျှတမှုလူကျင်တဲ့လူတွေဒါဒီတိုင်းညီမလေးအဲ့ကိစ္စကအများကြီးရှိနေတော့အများကြီးထောက်မှဖြစ်ပါတယ်
ဟုတ်ကဲ့ရှင်အန်ကယ်ဆိုတော့ဒီအတီဖြစ်လာပြီဒါဒီမိုကရက်ဂျိုးဘိုက်တန်အနေနဲ့သမ္မတရာဒူလက်ခံရယူရပြီဆိုရင်ရောသူ့ရဲ့သမ္မတရှေ့လုပ်ငန်းစဉ်ပေါ့နော်ချောချောမွေ့မွေ့ဖြစ်ပါမလားရှင်ဘလို့အချက်တွေထောက်ထားဖို့လိုပါလဲအန်ကယ
်တကယ်ရေအများကြီးကျွမ်းမှာပါဒါခရောင်းလမ်းပေါ့ရာရဖျားမယ်ကိစ္စပထမဆုံးကိစ္စကတော့ကိုဗစ်ကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာအရေးကြီးတဲ့ကိစ္စပါဒီကိစ္စကိုကင်တွယ်တဲ့ချိန်ထဲမှာပဲစီးပွားရေးကိုလည်းပဲသူမထိခိုက်အောင်သူကစီစဉ်ရမှာဖြစ်ပါတယ်ဒီဟာကိုပြစ်ပတ်ထားလို့မရဘူးသူကင်သိမ်းမှာလည်းပဲသူဟာဒါတချိန်လုံးအလေးနဲ့ပြောခဲ့တော့အဲ့ဒီနှစ်ခုကိုတပြင်းတူတက်အောင်သူကလုပ်ရမှာဖြစ်ပါတယ်နောက်တစ်ခုကရွေးကောက်ပွဲပြီးရဲ့အခါသမရရေအနိုင်ရတဲ့သူရဲ့အဓိကလုပ်ရမယ့်လုပ်ငန်းဟာရွေးကောက်ပွဲကာလမှာစိတ်ဝမ်းကွဲခဲ့တဲ့တချမ်းဖြစ်နေခဲ့တဲ့တိုင်းပြည်ရဲ့ကွဲပြားမှုပြန်လည်စူးစိနိုင်ရသေးအရေးကြီးပါတယ်ဆိုတော့အခုဒီကရရွေးကောက်ပွဲအခင်းချင်းမှာသမိုင်းမှာတော်တော်ကိုထူးထူးခြားခြားမကြုံစုဘူးစိန်ခေါင်းကွဲရရတဲ့ပွဲဖြစ်ပါတယ်။ Republican နဲ့ Democrat တို့ဟာဆိုတော့ဒီဟာကိုပြန်လဲစူးစိပြဖို့ဆိုတာဟာသမ္မတအခြေအနေမှာစူးစိရတဲ့ပူပြီးခက်ခဲပါလိမ့်မယ်။သူကဒီကိစ္စကိုစူးစိပြဖို့အတွက်ဆိုတော့ဒါသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ Now American သမ္မတစူးလို့စူးရတူခံရမယ်လို့၄000စူးရတယ်အချင်းချင်း။အဲ့ Donald Joe Biden သမ္မတသစ်ဖြစ်လာရင်ယာတူ၄000ခံရမယ်လို့ပေါင်း၄000။အဲ့ဒီမှာ1100လောက်ကထက်လွတ်တော် Senate ကသဘောတူမှတ်သားခံရမှာအခုအဲ့အထက်လွတ်တော်လို့ခေါ်တဲ့ American Senate လွတ်တော်ဟာ Republican ဆွေဘက်ကအာသမဲ့အခြေအနေရှိနေတော့သူကအတော့ကိုအခက်ခဲကြုံရပါလိမ့်မယ်အဲ့ဒီဆက်မှာသူကအဆိုပြုလိုက်ဟိုဘက်ကပယ်ချလိုက်သမ္မတအဆိုပြုလိုက်ဟိုဘက်ကပယ်ချလိုက်အဲ့ဒီအခက်ခဲမျိုးအများကြီးတွေ့ရတယ်ဆိုရှိပါတယ်။နောက်နိုင်ငံသားတွေနဲ့ပတ်သက်ပြီးတော့လည်းပဲအဓိကအဖြစ်သူကင်တွယ်မဲ့အချက်သုံးချက်လို့မြင်ပါတယ်။တရုတ်ကိစ္စကိုသူဘယ်လိုလုပ်မလဲ။ Donald Trump ဒီအတိုင်းဆက်ပြီးတော့ရန်တွေ့နေမလား။နောက်ကအီရန်ကိစ္စအီရန်နဲ့ကမ္ဘာနိုင်ငံတွေများစွာနျူကလ িয়ার သဘောတူညီလူခါရတာနဲ့ဖဲထုတ်ပြီးတော့စီမီဖြစ်လူနီပါဒေါ်နယ်ထရမ့်ဟာအဲ့မှာပြည်ပခဖြစ်စေခဲ့တယ်လို့သုံးသပ်ကြပါတယ်။အဲ့ရောက်ပြန်လဲဆင်းမြောင်စုဘယ်လိုလုပ်မလဲ။အဲ့ဒီစာချုပ်ကိုပြန်ပြီးအသက်ဆွေးမလား။နောက်တစ်ခုကဥရောပ နိုင်ငံတွေလောက်ခါရဲဒါပဲရစ်ရသူတို့ဆိုင်ရာသဘောတူညီမှုဒီကိစ္စကဘယ်လိုလုပ်မလဲဒါကဘာကြမ်းမကြီးအဖွဲ့ဝင်တွေပဲဒေါ်နယ်ထရမ့်ကအတော်လေးစုချပုတ်ခတ်ထားတယ်ထွက်မယ်ဘာညာပတ်စံပေးပြီးလုပ်ခါရဲဆိုတော့ covid ကာလမှာသူနဲ့ပြန်ပေါင်းလာဒေါ်နယ်ဒီဂျိုးဘိုင်ဒန်သမ္မတဖြစ်လာတဲ့ခါမှာရင်ဆိုင်မဲ့ပြဿနာအများကြီးရှိနေပါတယ်လို့အများကြီးရှိနေလို့ပြောမှာဖြစ်ပါတယ်မသိဘူ
းဟုတ်ကဲ့ပါရှင်အန်ကယ်ဦးကျော်စံသာအထူးပဲကျေးဇူးတင်ပါတယ်ရှင်အန်ကယ်
အိုယန်မင်းကြီးဖရန်စစ်ဟာဘတ်စင်လူရပေါင်းများစွာနဲ့ဝတ်ပြုဆူတောင်းပွဲကျင်းပတာတွေကိုရန်သာထားလိုက်ပြီးတော့ရုပ်သံကားနေတဆင့်တကပိတ်ဝတ်ပြုဆူတောင်းလာတွေပြန်ပြီးတော့လှုပ်ဆောင်လိုက်ပါတယ်။အီတလီမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေရတဲ့ပတ်သက်ပြီးအိုယန်မင်းကြီးဖရန်စစ်က
ပူတရပိုဆီယမ်ဒိုဗူတီတော်ရနာရီအခုစတောဒီယန်ဆာအင်ဘီဘီလိုတက်က
ကံကောင်းစွာပဲကျွန်တော်တို့အနေနဲ့ကိုဗစ် -19 ကူးစက်မှုတွေမဖြစ်အောင်ခုလိုမျိုးစာကြည့်တိုက်ကနေတဆင့်လူလူပြည်သက်ကိုပြောသွားရမှာဖြစ်ပါတယ်။ကယောဂမဖြစ်ရအောင်ကာဝေဖို့အတွက်ကျန်းမာရေးနဲ့အစိုးရအာဏာပိုင်ရဲ့ဘက်ကတောင်းဆိုတာတွေကိုကျွန်တော်တို့အနေနဲ့အလုံးဂရုစိုက်ရမှာဖြစ်ပါတယ်
။အီတလီဆိုရကဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ကန့်သတ်မှုတွေကိုတင်းတင်းကြပ်ကြပ်ချမှတ်သွားမယ်လို့တင်လာနေကချင်းညာလိုက်ပြီးတဲ့နောက်ပိုယမင်းကြီးကလည်းအခုလိုလူလူကိုဗန်ချားခဲ့တာပါ။အဲ့ဒီကန့်သတ်မှုတွေထဲမှာပြတိုက်တဲ့အမှုပညာပြကန်းတွေကိုပိတ်ဖို့ကူးစက်မှုတွေအစိုးရဆုံးဖြစ်နေတဲ့နေရာတွေကိုခီးသွားတာတွေမလုပ်ဖို့နဲ့ရမထွားရအမိန့်နေပါဝင်တယ်လို့အီတလီဝန်ကြီးချုပ်ဂျူဆက်ပီကွန်တီကပြောပါတယ
် Chiuderanno ahimè anche musei e mostre prevediamo
အခုနေနဲ့လာပြီးသူတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုအားစေရခိုင်းလုံလောက်ချော့ချောက်ပို့ခဲ့ခြင်းဖြစ်ပြီးနောက်ဆုံးအနေနဲ့လောကကူးစက်မှုအစိုးရဆုံးဖြစ်နေတဲ့နေရာလူကိစ္စဒါမှမဟုတ်ကျန်းမာရေးနဲ့ပညာရေးကိစ္စတွေကလွဲရင်ကျန်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတွားလာတဲ့အပေါ်ကန့်သတ်ဖို့ကြည့်နေပါတယ
်အီတလီနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ4000လောက်ရှိပြီးအီတလီဟာဗြိတိန်ပြည်တော်ဥရောပမှာတည်ဆုံမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ဗြိတိန်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလကစပြီးမရှိမဖြစ်မလိုအပ်တဲ့ဆိုင်တွေစားသောက်ဆိုင်တွေဗီယာဆိုင်တွေနဲ့အရက်ဘားတွေကိုတစ်လကြာဆိုင်မှာထိုင်စားတာတွေမလုပ်ဘဲပါဆယ်ပဲရောင်းချဖို့ကန့်သတ်လိုက်ပါတယ်ဗြိတိန်စီးပွားရေးညီလာခံကိုဗီဒီယိုနဲ့ပြောထားတဲ့မိန်ကောမှာတော့ဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်ကဗိုင်းရပ်စ်ကူးစက်မှုတွေမပြန့်ပွားရအောင်ထိန်းချုပ်ဖို့အတွက်လုပ်ဖို့လိုအပ်တာတွေမှန်သမျှကိုအစွမ်းကုန်လုပ်သွားမယ်လို့ကတိပြုထားပါတယ်
We want to get the R down, get the epidemic halving again.
ကျွန်တော်တို့နေတိုင်းပြည်ရှိစက်ဖို့နဲ့စီးပွားရေးလက်ပတ်နိုင်ဖို့ကူးစက်မှုလုံးကြာစင်းစေချင်ပါတယ်။ဒါလိုလုပ်နေတဲ့အချိန်ထဲမှာပဲအရင်တိုင်းကြီးတင်စီးပွားရေးလုပ်ငန်းတွေနဲ့တသားတည်းတူရှိသွားမှာပါ
။ဂျာမနီနိုင်ငံမှာတော့အခုတစ်ပတ်ကစပြီးဒစိမ့်တစ်ပိုင်းအားဖြင့်လူတွေကိုအိမ်ထဲကနေအပြင်မထွက်ပဲနေကြဖို့နဲ့စားသောက်ဆိုင်တွေအရက်ဘားတွေရုပ်ရှင်ဝင်တွေနဲ့အခြားဖြော်ပြလုပ်ငန်းတွေကိုလည်းပိတ်ဖို့အမိန့်ထုတ်လိုက်ပြီးတော့ဒါဟာတိုင်းပြည်ရဲ့ကျန်းမာရေးစနစ်ကိုကာဝယ်ဖို့အတွက်မဖြစ်မနေလိုအပ်တယ်လို့ဝန်ကြီးချုပ်အန်ဂလာမာကယ်ကပြောပါတယ်
။ Und ob diese große gemeinsame Kraftanstrengung
အခုဒီလမှာကန့်တတ်မှုတော်တော်များများကိုပေါင်းပြီးလှုပ်လိုက်တာကနေရလက်ကောင်းတွေထွက်မထွက်ဆိုတာကတော့ထုတ်လိုက်တဲ့စီးရင်စီးကန်းတွေပေါ်မှာမူတည်ပဲဒီအပေါ်မှာဘလောက်အထိလိုက်နာခြင်းရှိမရှိဆိုတဲ့အပေါ်မှာပဲမူတည်မှာဖြစ်ပါတယ်။
ဒါပြန်လုံခဲ့တဲ့ဆယ်ရက်အတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အရေးပေါ်အထူးကြမ်းမဲ့ကုသဆောင်မှာကုသနေရတဲ့သူအရေအတွက်ဟာနှစ်ဆလောက်တိုးလာခဲ့တယ်လို့လည်းဂျာမနီဝန်ကြီးချုပ်အန်ဂယ်မာကယ်ကသတိပေးလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါကိုဗစ် -19 ရောဂါမပြတ်မွားရေးအတွက်တတ်မှတ်ထားတဲ့စည်းကမ်းချက်တွေကိုပြည်သူတွေအနေနဲ့လိုက်နာဖို့ပြတ်ခွက်ခဲ့တာကြောင့်ကင်ညာနိုင်ငံမှာထိန်းချုပ်မှုစီမံချက်တွေကိုပြန်လည်ချမှတ်နေရတယ်လို့ကျန်းမာရေးအရှိကထုတ်ပြန်ကြေညာပါတယ်ထိန်းချုပ်ကတ္တမှုတွေကိုညှို့သိမ်းပြီးရင်တော့ရတရပတ်အနေနဲ့အတွင်းမှာကူးစက်မှုပြန်လည်မြင့်မားခဲ့တာဖြစ်ပါတယ်ခုဆိုရင်ကင်ညာသမရဥရုကင်ညာတာကရောဂါမပြတ်မွားရေးအတွက်ထိန်းချုပ်မှုစီမံချက်အသစ်တွေကိုပြန်လည်ချမှတ်နေရပြီဖြစ်ပါတယ်။ VOA သတင်းတောင်မိုဟာမက်ယူဆပ်ကနိုင်ရိုဘီကသတင်းပေးပို့လာတာကိုကျွန်တော်အောင်မြတ်သူကပြောပြပေးပါမယ်။ COVID-19 ကူးစက်မှုပြန်လည်မြင့်တက်လာပြီးတဲ့နောက်ကင်ညာသမရဥရုကင်ညာတာကပြီးခဲ့တဲ့ပုဒ်ဒုနေ့ကအတိုင်းပြည်ကိုပြောကြားရမှာကျန်းမာရေးစီကံချက်အသစ်တွေကိုလိုက်နာခြင်းအပြင် virus ပြန့်နှံ့မှုကိုထိန်းချုပ်ကြစေလိုကြောင်းတိုက်တွန်းပြောဆိုခဲ့ပါတယ်
။ County governments and government agencies to enhance and strengthen
the country ha လူ့ကျန်းမာရေးစီမံချက်တွေအားလုံးကိုပုံမူပြီးတင်းတင်းကြပ်ကြပ်ကန့်ကွက်ရမှာဖြစ်ပါတယ်လက်ရှိတာလူချင်းခွာနေတာလူအများသွားလာတဲ့နေရာတွေမှာမျက်နှာပုံးတက်ပြီးသွားလာခြင်းအပြင်လူလူဟာပို့ပြီးတော့နိုင်ငံသားတာဝန်ချေပြောင်းရမှာဖြစ်ပါတယ
်ဆက်လက်ပြီးသမရကညာတာကအစိုးရဝန်ကြီးတွေကိုနေနေကပဲအလုပ်ဆက်လုပ်ကြဖို့လူစုလူတွေဖြစ်ပေါ်လာစေမှုတွေကိုကန့်သတ်ပေးဖို့အပါအဝင်ညာစေနိုင်နောက်ပိုင်းအိမ်ပြန်မထွက်ရအမိတ်တွေကိုလည်းလာမဲ့ဇန်နဝါရီလအထိတိုးမြင့်သတ်မှတ်ဖို့ညွှန်ကြားထားခဲ့ပါတယ်ပြီးခဲ့တဲ့လတွေကစူးစမ်းအထောက်ခဲ့တဲ့ရလဒ်တွေဟာရတရပတ်အနေငယ်အတွင်းမှာပဲတဲရည်သွန်ဖြစ်သွားခဲ့လို့သမရကဆိုပါတယ်
။ The occupancy of our
damage ထားတဲ့စီကံချက်တချို့ကိုချော့ချလိုက်ပြီးတဲ့နောက်နိုဝင်ဘာအတွင်းဆေးရုံတွေမှာ COVID-19 လူနာကဒင်အရေအတွက်140ရာခိုင်နှုန်းလောက်ခုန်တက်သွားခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာ400ခိုင်နှုန်းလောက်ပဲကူးစက်မှုကျဆင်းနေရတာအောက်တိုဘာလထဲမှာ1600ခိုင်နှုန်းလောက်လေးစားတိုးပြီးတက်ခဲ့ပါတယ
်သမဏကညာတာကအခုလိုရုပ်တရက်လူနာအရေအတွက်မြင့်မာလာတဲ့ရည်တည်သားတွေကိုထိန်းချုပ်ကသမှုတွေဖိဖိစီစီလှုပ်ဆောင်တာကိုပြောဆိုပါတယ်ကိုဗစ်လူနာရေးအတွက်ရုပ်ကြည့်မြင့်တက်လာတဲ့ခရိုင်တွေကိုသွားလာကန့်သတ်မှုနဲ့အခြားကန့်သတ်မှုအမိတွေကိုလိုရင်းလိုလိုထုတ်ပြတာမှဖြစ်တယ်လို့သမရကဆိုပါတယ်။ကင်ညာနိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာ29ကကူးစက်သူ 3,800 ရှိခဲ့ရမှာသမရကင်ညာတာကရက်ပါနဲ့ကာဗွေယုံချို့ကိုပြန်လည်ဖွင့်ပြပြီးနောက်ပိုင်းမှာရက်ပေါင်း38ရက်အတွင်းလူပေါင်း 19,000 ကျော်ထပ်မံကူးစက်ခံရခြင်းဖြစ်ပါတယ်။ဒါတရက်ကိုလူ900နုံးနဲ့ကူးစက်တာဖြစ်ပါတယ်။ကင်ညာနိုင်ငံအရင်နဲ့ဟိုတယ်များအသင်းဥက္ကဋ္ဌဖြစ်သူ Simon Angelo ကကျန်တဲ့အတွေ့အကြုံနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ We are worried. It's good to say that we are all worried.
ကျွန်တော်တို့တော်တော်လေးစိုးရိမ်ခဲ့ကြပါတယ်။ဒါပေမဲ့သမရကကျွန်တော်တို့မိသားစုအခက်အခဲကိုလည်းနားလည်ပါတယ်။တကယ်တော့ဒီလုပ်ငန်းတွေဟာကျွန်တော်တို့ပတ်စံရဖို့ရည်ရည်မြုံနဲ့ထားတဲ့စီးပွားရေးလုပ်ငန်းတွေဖြစ်ပါတယ်။ညမထွက်ရအမိန့်ကိုတနားရီရှေ့တိုးလိုက်တာဟာပြဿနာတော့မဟုတ်ပါဘူး။ဒါဟာလုပ်ငန်းတွေလုံးဝပိတ်သိမ်းလိုက်ရတာမျိုးမဟုတ်သလိုလူတွေလည်းခုခုကိုပိုပြီးကူးစိုက်ဖို့ဖြစ်လာစေတဲ့ဆိုတာလူတွေနားလည်သိပါတယ်။
အရိုဘီတက္ကသိုလ်ယောဂပူမောနဲ့ကုသယောဂကာဝေးဆိုင်ရာပေါမောက်ခအုံအန်ဇလာကတော့ကင်ညာကိုကိုရိုနာဗိုင်းရပ်စ်ရောက်ရှိလာပြီးခုနလောက်ကြာပြီးတဲ့အခါမှာတော့လူတွေအတော်လေးစိတ်ကုန်ကြပြီလို့ဆိုပါတယ
် People are getting fatigued because they don't
ဆုံးရှိရလမ်းဆက်မရဘူးလို့မျိုးဖြစ်နေတာကြောင့်လူတွေအတော်လေးပင်ပန်းနေကြပြီးနေ့တိုင်းဒီတိုင်းပဲလိုက်နာကြဖို့ညွန်ကြားခံနေရတာပါလူတချို့က3-4လလောက်ကြာရင်ပုံမှန်အတိုင်းပြန်ဖြစ်သွားလိမ့်မယ်လို့ထင်ခဲ့ကြပါတယ်ဒါပေမဲ့လောလောဆယ်မှာတော့ပုံမှန်အခြေအနေပြန်ရောက်ဖို့ဘယ်သူမှမမြင်သေးပါဘူ
းပြီးခဲ့တဲ့မတ်လကစလို့ကင်ညာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကူးစက်သူ9,000ရှိခဲ့ပြီးသေဆုံးသူ1,000ရှိခဲ့ပါတယ်ခင်ဗျာ
ဒီမှာပါတယ်ဒီမှာနိုင်ငံလုံးမှာရှိတဲ့လူ့ပြည်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင်ပေါ့ကက်အစီအစဉ်ကနေကြိုဆိုပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျွန်မကတော့အေးအောင်ပါ။ဒီဘက်မှာတော့ကချင်ပြည်နယ်ကတိုင်းရင်းသားမဲဆန္ဒရှင်ရာနာမည်ယူကောက်ပွဲမှာတိုင်းရင်းသားရေးရဝန်ကြီးနေရအကျွမ်းမဲပေးချဖို့ဆုံးဖြတ်ချကြပြီးဖြစ်ပါတယ်။ဒါပေမဲ့တိုင်းရင်းသားမျိုးနွယ်နှစ်ခုသွေးနွားကြတဲ့သူတချို့ဟာပြီးခဲ့တဲ့2015ရေးကောက်ပွဲတုန်းကမိမိနှစ်သက်တဲ့တိုင်းရင်းသားရေးရဝန်ကြီးနေရကိုမဲပေးဖို့အတွက်တန်တက်ခံခဲ့ရမှုလို့ဒီနေ့မှလည်းအခုလိုကြုံတွေ့မှုတွေရှိနေတဲ့အတွက်မကျေနပ်ကြပါဘူးဒီဆောင်မအပြည့်စုံကိုရင်းချင်းသား News Channel ကဗဒိနာအစတာကဆက်ပြီးပြောပြပေးသွားမှာပ
ါချမ်းတိုင်းနိုင်ရေးရဝန်ကြီးကိုမေးပေးခြင်းနဲ့ချင်းချင်းနဲ့မင်းမျိုးနဲ့ဘလူးသေးရွာကအသက်48နှစ်အရွယ်ချက်နီနဲ့ဗမာသွေးနောတဲ့ဦးမောင်စောရဲ့အိမ်မက်တွေတကယ်ဖြစ်လာတော့မှာပါ2015ရွေးကောက်ပွဲတုန်းကသူဟာပေတိုင်းရင်းသားဝန်ကြီးကိုမှမေးပေးခွင့်မရခဲ့ပါဘူး
ကျွန်တော်တို့2015မှာတော့ကျွန်တော်တို့မထည့်လို့မရဘူးဗမာဆိုဗမာမချဆိုချမအဲ့လိုထည့်လို့ရတာလေကျွန်တော်တော့ထည့်လို့မရပဲဟုတ်တယ
်မင်းစင်ပြုစုရမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရွှေ့ပြောင်းနေထိုင်နေတဲ့တိုင်းရင်းသားတမျိုးမျိုးဟာအဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးအတွင်းမှာနိုင်ငံတော်ဥယျာဉ်နဲ့စုစုပေါင်း3,100ခန့်လုံးရှိခဲ့ရင်အဲ့ဒီတိုင်းရင်းသားတွေအတွက်တိုင်းဒေသရဲ့ဝန်ကြီးထားရှိပေးပါတယ်။အချင်းပြည်နယ်မှာတော့ဗမာတိုင်းဒေသရဲ့ဝန်ကြီး၊ရှမ်းတိုင်းဒေသရဲ့ဝန်ကြီး၊လီဆိုတိုင်းဒေသရဲ့ဝန်ကြီး၊ရဝမ်တိုင်းဒေသရဲ့ဝန်ကြီးတွေရွေးချယ်ရမှာပါ။ဆိုလိုတာကအချင်းပြည်နယ်မှာနေထိုင်တဲ့မေးဆန္ဒရှင်ပြည်သူတို့ကမေးပေးတော့မယ်ဆိုရင်ပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်တင့်နဲ့နှစ်အပြင်အဆိုပါမေးဆန္ဒရှင်ဟာရှမ်းပြည်ပါကရှမ်းတိုင်းဒေသရဲ့ဝန်ကြီးနေရာအသက်ပါရွေးချယ်ပေးရပါတယ်။အခုလက်ရှိမှာခက်ခဲကြုံတွေ့နေရသူတွေကရှမ်းပြည်မှာကာပြားတိုင်းရင်းသားတွေပါ ဥမ္မောင်စိုးလိုရှမ်းပြည်မှာတိုင်းရင်းသားတွေကရှမ်းတိုင်းရင်းသားရဲရဝန်ကြီးကိုမေးပေးခြင်းပဲ2015ခုနှစ်ကဦးနစ်သက်ရတိုင်းရင်းသားရဲရဝန်ကြီးရွေးချယ်ခွင့်ဆုံးရှုံးခဲ့ပါတယ်2020မှာတော့ရှမ်းပြည်မှာဒါမှမဟုတ်ရှမ်းနဲ့တခြားတိုင်းရင်းသားတခုတွေးနိုးသူတွေဟာမင်းစင်းပါမပါကြည့်ပြီးရင်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးမှာမိမိဘေးတိုင်းရင်းသားရဲရဝန်ကြီးကိုမေးပေးမယ်ဆိုတာကိုစီရင်ပေးခဲ့ရမှာဖြစ်ပါတယ်မပုံတင်အထောက်အထားမရှိတဲ့သူတွေကတိုင်းရင်းသားကိုမေးပေးခြင်းနဲ့ဆိုရင်မိဘတကောင်စင်းမိဘတွေရဲ့မပုံတင်ပြပြီးအဆိုပြုရမယ်လို့သိရပါတယ်။ရွေးကောက်ပွဲကော်မရှင်ကလည်းအခက်အခဲရှိမေးစင်းမှာထည့်သွင်းပေးမယ်ဖြစ်တယ်လို့လည်းသိရပါတယ်။ပချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်က
ဟိုပြီးတဲ့2015တော့တော့တခုရှိတာရှမ်းမမာပေါ့ကွာ။ရှမ်းမမာဆိုရင်တို့လောက်ကရေးတဲ့သဘောကရှေ့ကရှမ်းပြည်အမေ၊နောက်ကဗမာပြည်အမေ။အဲ့ဒါဆိုရင် ไปเมื่อก้าวเสาจะไม่ไปกุญยาแชมป์ไปกุญยาประมาณไปกุญยาเลยเออเย็นเย็นวันดูลาวกาจะมาเช็คอะไรลูกชิ้นอะไรดูน้องอะไรดูแล้วตอนมาอันนี้เนาะตู้มาบ่งเดี๋ยวมาบ่มาดูมูแชมป์ไปเลยดูเช่นเดียวกันแชมป์มาลูกบาลูชิ้นเนาะเตรียมอะไรแชมป์ไม่ได้มาหรอกบาลูบาลเขาแชมป์น่าจะจะงงสิเนาะตู้เดี๋ยวอุบลยาบุรีอะไรคนยี่เลยไปกุญยามา
เอ็ดเราแค่เคลื่อนมาเพื่อเอาไม่เท่านั้นเสียทุกทุกอยู่ก้าวไปมาหรอกยังเลี้ยงม
ခုကြတော့ရှမ်းသမားလို့မပုံတင်မှရေးထားတဲ့မေဆန္ဒရှင်တယောက်ကသူရှမ်းပေးကြီးရှမ်းပေးကြီးမှာတယ်လို့တောင်းဆိုနေတယ်ရှမ်းမဲစင်းမှသူ့ကိုထည့်ပေးလို့ရတယ်ဗမာမဲဗမာကိုပေးကျင်တယ်လို့သူပြောရင်တောင်းဆိုရင်ငါတို့မဲစင်းပြည့်စုံတဲ့လူကသူ့ကိုဗမာဗမာနဲ့ရှမ်းနှစ်ခုတည်းသူကြိုက်ရအောင်ရွေးခွင့်ရှိတယ်
ဒါပေမဲ့အစုပြုစည်းင်းပေးရမှာကလည်းမင်းစင်ပြင်စင်ဖြည့်ဆွက်ပေးဖြက်ခွင့်ပေးခဲ့တဲ့အောက်တိုဘာလ14ရက်နေ့အထိတာဖြစ်ပါတယ်။2020အတွင်းတွင်ရွေးကောက်ပွဲအတွက်မင်းစင်ကိုဇူလိုင်လ25ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိပထမအကြိမ်ကိုက်ခဲ့ပါတယ်။ဒါပြင်မင်းစန္ဒရှင်စင်မာယွန်းဒါရီရှိတဲ့အတွက်နောက်ထပ်တစ်ပတ်ထပ်တိုးပြီးဒုတိယအကြိမ်ကိုတော့အောက်တိုဘာလ3ရက်နေ့ကနေ14ရက်နေ့အထိတက်မှတ်ခဲ့တာပါ။အဲ့ဒီအချိန်မှာမင်းစင်းမှာကိုပေးချင်တဲ့တိုင်းရင်းသားရေးရဝန်ကြီးကိုအဆူမပြုတ်ခဲ့သူတွေနဲ့ပတ်သက်ပြီးမြစ်နယ်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးတန်းစွေက
ကိုကဘာပေးချင်တယ်ဆိုတာကိုစောစောလေးနဲ့မင်းစင်းကြည်ချာတော့ကသွားကြည့်ပြီးတော့မှတောင်းဆိုပိုင်ခွင့်ရှိတယ်ဒီမှာတော့တောင်းဆိုလို့မရတော့ဘူးသူ့စီရင်ထဲမှာပါတဲ့အတိုင်းပဲပေးရတော့မှာဥမာဗမာစင်းထဲမှာပါရင်ဗမာပေါ့ရှမ်းစင်းနဲ့မှာပါရင်ရှမ်းကိုအဲ့ဒါပေးရမှာလေ
ဒါပေမဲ့မင်းစင်ပထမတစ်ကြိမ်ကကလေးကရှမ်းတိုင်းရင်တရေးရဝန်ကြီးကိုမေးပေးဖို့အဆူပြုတ်ခဲ့ပေမဲ့ဒုတိယအကြိမ်မှာလည်းထပ်မားနေသေးတာကိုမဆင်မင်းတို့မိသားစုကြုံတွေ့နေရတာပါသူက
အရင်တစ်ခေါက်တော့ကျတော့တမိသားစုလို့အားလုံးကဗမာထဲမှာရောက်နေတယ်အခုတစ်ခေါက်ကျတော့လည်းဟိုအမအမီပြောက်တဲ့ရှမ်းနဲ့ရောက်ပြီးတော့ကျွန်တဲ့မိသားစုတွေအကုန်လုံးဗမာထဲမှာရောက်နေတယ်အဲ့ဒါဦးလို့တော့မေးကြည့်လိုက်တယ်ဦးလေးလို့အခုဒီလိုပဲဖြစ်နေတယ်လို့ဆိုရတာကြောင့်ဦးလေးကအေးတဲ့နေုံဒါဆိုလို့ရှိရင်သူတို့ဟိုရုံးကစီးရေးလေနော်အေးကော်မရှင်နဲ့အဲ့ဒါသူတို့မေးကြည့်ထားတယ်ဆိုပြီးမှအဲ့နဲ့ရတဲ့တဲ့သွားညစ်လိုက်ပြန်ညစ်လိုက်တဲ့ဆိုပြီးမှကိုလည်းပြန်ခက်လိုက်တယ်အခုအကြောင်းကိုပြန်ဘူးအချိန်ကြီးဘလို့လဲဆိုတော့မသိဘူ
းဒေသခံတွေပြောပြချက်အရာကတော့အခုလိုရှမ်းတိုင်းတိုင်းရေးရဝန်ကြီးနေရာကိုမေးပေးခြင်းပဲမဲ့ဗမာမှာပါနေတာပြန်လဲပြင်ဆင်အစုပြုပဲမဲ့အခုဒီဗမာပါနေမှန်းမသိရသေးတာကရှမ်းမှာမပုံတင်ကန်ဆောင်ထားသူတွေအများစုရှိရဲ့မွန်ကြီးခရိုင်ဘက်မှာဖြစ်များတယ်လို့သိရပါတယ်မွန်ကြီးမြို့နယ်တိုင်းလိုင်းရှမ်းနေအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ကျော်ထွေးကလည်း
အိမ်ကိုလာပြီးမှစိန်မူတွေကရာအိမ်မူတွေကလာပြီးမှပုံစံ30လာပူကြပုံစံ30လေးလာကောက်မယ်ဆိုရဟာမျိုးပဲပေါ့ဟုတ်အင်းတော်စုစင်းနေလာကောက်မယ်အဲ့လိုကောက်သွားလိုက်ကြတယ်ဘာအကြောင်းညာအကြောင်းဘာအေးညာအေးကျွန်တော်မပြီးလိုက်မသိလိုက်ရဘူးပေါ့တကယ်ဖြစ်တင်တာကဒီရွာမာရီနိုးစော်ထားတင်တာပေါ့နော်တကောင်စင်းအတွက်မင်းလာကောက်ဟိုလူရည်စင်းလာကောက်မယ်ဒီအဲရှမ်းပမာလို့မဖွင့်နေခင်ထားတဲ့လူတွေကပမာရေးရမှာထည့်ရှင်လားဆန်းရေးရမှာထည့်ရှင်တလားအဲ့လိုမျိုးလဲမေးတင်တယ်
ဒီကိတဲ့2015ခုနှစ်မှာတော့ကိုပေးချင်တဲ့တိုင်းဒေသရဲဝန်ကြီးမဟုတ်ပဲကော်မရှင်ကသတ်မှတ်ပေးတဲ့တိုင်းဒေသရဲဝန်ကြီးကိုပေးရတဲ့ရှမ်းပြည်တိုင်းဒေသအများပြရှိခဲ့တယ်လို့သူကဆိုပါတယ်။ကချင်ပြည်နယ်မှာရှမ်းတိုင်းဒေသရဲဝန်ကြီးအတွက်မေးပေးခွင့်ရှိသူ2000ကျော်ရှိပေမဲ့ရှမ်းပြည်မှာမပုံစံတိုင်းဆောင်သူဘယ်နှဦးပါဝင်တယ်လဲဆိုတာကိုတော့စီးရင်အသေးစိတ်မရှိဘူးလို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲကဆိုပါတယ်။2019ခုနှစ်ဇွန်လကနေစက်တင်ဘာလအထိအထူးအုပ်ချုပ်ရေးဦးစီးဌာနလူမှုကြီးကြပ်ရေးဦးစီးဌာနတို့နဲ့ပူးပေါင်းပြီးလူဦးရေစင်ကောက်ယူရေးစီမံချက်မင်းစင်ပြုစုရေးစီမံချက်တို့နဲ့စနစ်တကျကောက်ယူချတာဖြစ်တယ်လို့လည်းရေကောက်ပွဲအရာရှိဦးထွန်းအောင်ခိုင်ကပြောပါတယ်။ရှမ်းတိုင်းဒေသရဲ့ဝန်ကြီးအတွက်မေးပေးခွင့်ရှိပေမဲ့အစိုးပြတာမပြုလုပ်ခဲ့ဘူးဆိုရင်ကော်မရှင်ကလောင်ဝကသတ်မှတ်ချက်အတိုင်းဖြည့်ထားတဲ့တိုင်းဒေသရဲ့ဝန်ကြီးအတွက်ပဲမေးပေးရမှာဖြစ်ပါတယ်။ဒီလိုမျိုးပုံစံတွေဖြစ်အောင်မင်းစင်းလာကောက်တွေကပြည်သူတွေသိအောင်ပညာပေးလုပ်တင်တယ်လို့ပါတီဥက္ကဋ္ဌဦးဆိုင်ကျော်ထွေးကဆိုပါတယ်
ဆိုတော့မသိတဲ့လူတွေကအများကြီးပါ2020အတွက်လည်းမသိကြဘူးပေါ့နော်ဟိုမင်းစင်းပေးတဲ့အခါလည်းပဲဒီရှမ်းမှာရှမ်းပမာတိုင်တဲ့လူကရှမ်းကြီးရမှာပေးတင်တယ်လားဗမာမာကြီးရပေးတင်တယ်လားဆိုတော့လည်းဘယ်သူမှမမေးဘူးပေါ့လေစင်းပါတယ်စင်းပြီးတာပဲအဲ့လိုရှမ်းကြီးရတို့ဗမာကြီးရတို့ကအေးဒီစိုက်ချဘူးပေါ့နော်ဒီစိုက်တဲ့လူကနည်းဒီအဲ့လိုမျိုးဖြစ်တာဟုတ်ရှင်းလားလဲပါမှမလုပ်ပေးနိုင်ဘူးဒီမဲယုံပညာပေးစနစ်တို့မဲဟိုမဲပေးပုံစနစ်တို့ကအရန်သူတို့ဘက်ကအရန်အားနေတယ်ဗျ
เมื่อเช้าในใจลงจีเคดีในใจลงมามาอยู่ในรถยันเลยเป็นสิ่งเข้าไปไหมคุณที่ฉันตายได้ยาววันจีกูไม่ไปยาพูไม่เตะชาเตะได้มาสิมาเมียงการอโอ้ก็ดีแต่มีดาวสุลงเลยเนาะว่าฉันส่วนใหญ่ก็ลงฉันได้มาไหมไม่กูละโอ้เทไรโดเมลี่ไม่กูละกูเลยฟลูเวฟเบ้กูโมเสียงเบาเสียงเลยดีฉันนี่เวสโรเลยเนาะกูเลยดีฉันไม่บอกไม่กูละตอนจันทร์เราจะมีดาวสุลงเนาะกูเดี๋ยวก็ฉันมีอะไรเดี๋ยวก็ประมาณ
เสียงมันเบี้ยวเลยเนาะอารมณ์มิวโอ้เปลี่ยนทีมตัวละอาซาเลยเนาะอารมณ์มิวโอ้เนเน่เวียจ้าจ้าแล้วบอกว่าเนาะอารมณ์มิวมารู้ดีอัดทัดไปมาละอารมณ์ที่หัวมันหดอะหูเอาไปมาสโลชิงอะตีมาละตัวหูเนเน่มาอัดเองเจ้ามาขำมุดทับเป้าดีเลยเนาะอากูจะเสียดีแค่ดีเจงโง่น่าเสียงเลยใจอะลูกจีน่าเมโลโจ้แต่งไปได้ยังมีอะไรไหมที่เจงโง่เต็มเสียงไปแค่ละก็รอที่จีน่ามิวส์จานเนก้าเอจ้า โจ้แต่งเป็นเสียงแทนเจนสูบใช่ไหมโจ้แต่งเป็นเสียงแทนเลยสิเจ้าโง่เพื่อนที่ยังไม่มาวัดไซเน่เฟซบุ๊กสามีนาทีโจ้แต่งเฟซบุ๊กสามีนาฟังกล่าวจู่ๆไอจุนโตกันนี่เลยวันยังน่าเสียหน่อยมาที่เป็นลูกพี่โอเอก้าช่วงนี้วิดีโอที่จะมาเลยตอนนี้เนี่ยกูนายงานนี่เซนายจุนเนี่ยตอนนี้กูเนี่ยมันจะเช่านายงานนี่คนนายจุนมาเลยน่าเสียหน่อยไหมที่สิเจ้าโง่ยังว่านายงานสายันเนี่ยตาแรงแต่ยังเนี่ย สุดท้ายผู้หญิงเนี่ยผู้บ้าสายยี่เอเจนซี่ไอซีซีก็เป็นผู้คุณยิ่งชอบไปฟรานซิสยามจะมาเนี่ยฟอนเดชั่นฮีโร่เนี่ยลูกก้าผู้บ้าเดือดสุดจ้าไปแล้วก็จะมาเลยสามย้อนหน้าเส้นยาบุพเพคอชิมาโจ้แต่จริงๆก็หน้าเส้นเดียดด้วยเจ้าสู้อัจฉริยะใช่ไหมยิ่งอาชีพตอนนี้เลยจะไปดีสิ
วิวเอเมริกันแต่ยังรีดูในยุคนี้แต่จะอาศัยเสนอกูอเมริกันพิจารณาว่าฉันเนี่ยมีโรคอะไรเปล่าทั้งเรื่องเป็นยังไงอเมริกันพิจารณาว่าโควิด-19ยังก้าวเข้าไปยังว่ามือเย็บบอชินิจังวิวเอเรดูในยุคแต่อาศัยเสนอกูจะยี่ปงเซียงเปล่าทั้งเรื่องเป็นยังไงวะวิวเอเมริกันพิจารณาว่าโควิด-19ยังก้าวเข้าไปยังว่ามือเย็บบอชินิจังวิวเอเรดูในยุคแต่อาศัยเสนอกู
นี่เป็นยาคนในงานในคนในกว่าที่พ่อแม่เสพยาทั่วเรื่องเป็นยาวะวิวเอทั่วเรื่องจะดีกว่าวิวเอเนี่ยจะรู้สั่งโน้ตพิมพ์วิวเอเฟซบุ๊กสามีนามาเลยน่าเสียนที่สุดในมาเลเซียเป็นไงบ้างเนี่ยวิวเอเมริกันแต่ยามาไว้สิ่งอ่ะสั่งแต่งเรื่องนี้ไว้ ကုနိုဘာလာရှီအနီကျင်းပါမယ်မြန်မာနိုင်ငံအထွေထွေရွေးကောက်ပွဲအတွက်ထူးစီစဉ်တရဖြစ်တဲ့ပတ်စဉ်တင်ဆက်ပြီးညမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တရားမျှတမှုကုစားပြုမှုအမှတ်ကံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြီးမှာဖြစ်ပါတယ်။
เนี่ยเป็นสิ่งที่เซฟปีนี้ได้ที่เด็ดทั้งหมดเสียยุคเก่าไปทุกสิ่งงานในจุดสุดท้ายไปเลยที่ผมมาเราทั้งหมดเสียยุคเก่าไปเนี่ยที่อาณาจักรมุกุซาบิลอามาเกนเดียสุริยะกองเงินสุริยะจามาที่ไปเราฟังเสียงที่พูดไปก่อนท้าจารย์ดูสิไปก่อนท้าจารย์ดูว่าเราที่เก่าไปสัญญาที่ลูกชายมุกเวมุกจังดาริกาไซเอสโซลามีที่ไป แต่เราไม่ได้สื่อเรื่องแบบจ้าอย่างนั้นเราไม่เสียยุคเก่าไปเนี่ยที่อาณาจักรมุกุซาบิลอามาเกนเดียสุริยะกองเงินสุริยะมาที่ไปเพราะที่ยุคเก่าไปก็เลยที่เจมารีก็ว่าเกี่ยวกับสิ่งของมุกเจเดียวเลยจงดุนยาชินิชิเดอร์ตอนนั้นที่ยุคเก่าไปไม่เป็นยุคของมุกเลยสิเกอร์ตอนนี้ยุคเก่าไปก็เลยที่สิ่งของมุกเนี่ยเปลี่ยนเป็นชินิมาชิเอว ก็ที่เราจีนนี่มันยุคเก่าเลยที่อาณาจักรมุกุซาบิลมุกับเราที่อาณาจักรชินัยเนี่ยเราที่ย้อนเรื่องยามในสุรายุที่การที่สุริมาที่ไปส่วนยังเราจะเอาคู่สายเจ้าสามีมุซาบิลมาที่ไปส่วนที่เราเซงกงมุกเจเดียเนี่ยเจ้าสามีมุกับเจเนียอียุคเก่าเลยที่อาณาจักรมุกับเราที่ชินัยเราที่ย้อนเรื่องยามแต่เราที่อาณาจักรชินัย
จำลองอารมณ์เดียวกันเนี่ยถ้าเราเสียยุคเก่าไปก็จำลองการสู้ด้วยเนี่ยเว้ยจำลองวิกฤตในจริงสู้เว้ยจำลองแก้ยุคกับการละมันเจ็บมากมีวิกฤตมาเจอแล้วตัวเราจำลองดูที่ตัวกูจีมาเลยเส้นของมุกว่าเว้ยจำลองกูมุ่งยิ่งกูเรียนว่าที่ยุคและที่ชินีเรียนวิกฤตไปอุ่นเรื่องกว้างก็จำลอง
ထောက်တဆယ်မှာလည်းဒီယူကော့ပဲဥပဒေမူပေါင်းမယ်2020လား2020ကဥပဒေမူပေါင်းပဲတောက်တော့တုံးခဲ့တာ2020မှာလည်းဒီယူကော့ပဲဥပဒေမူပေါင်းပဲတုံးပါလေဆိုတော့ဒီယူကော့ပဲဥပဒေမူပေါင်းကတော့အားလုံးကျွန်တော်သိတဲ့အတိုင်းပဲဒီမိုကရေစီစံနှုန်းရဆိုအားနဲ့ချက်တွေများရှိဒါအခုမှအားနဲ့တာမဟုတ်ငကိုရရကူကကျွန်တော်တို့က2010ရဲ့တောက်ချောက်အားနဲ့တာဒါပြီးခဲ့တဲ့9နှစ်အတွင်းမှာလည်းဒီယူကော့ပဲဥပဒေမူပ
the channel to Nene Papa, General David Postal in Nepal Piana Rebi. So the Bowano, who remove our general thing, you know, who remove our demolition and Oya solution on the Gurenga, General Megon Tosia. Do you check out General Kunatan of Jore, Kobe 19 Kalama, Joan in San Hanibo? Kuna remove on Gurenga, I major the Hago de Shitama, General Roa, the Kobe 19 Kayoga of Joan Kama, you go away, Quinji Ha, General Ru, you go with Pawan Shimpian Gwen and Ida Ha. มันยังไม่มีผิดผู้ผู้ยอมมาผ่านดีไปเลยโอ้ดียุคก็ป่วยมาป่าวเช่นเดียร์ในไงปาร์ตี้กูจะเล่นเอาดีอารมณ์อ่ะตัวเช่นนู้นอารมณ์ตัวมิวนู้นเรื่องตัวอารมณ์ไม่เอาตัวเมื่อสันนั่นเองเนี่ยตัวตัวพี่ยอมมาเสนอเรื่องส่งพี่ยอมมามัวอะไรก็เช่นจ้าละมิวอันนี้คงจ้าละมิวอะไรมิวจะเราไม่รู้ไหนอะไรดียุคก็ป่วยเย่กูเป็นไหนเนี่ยจะมาลุอาชีพมาต้องที่กันมิวเว่ยแต่มาลุเนี่ยเช่นมาเว่ยจะเราว่าดียุคก็ป่วยคอมเมอร์เชียลเนี But among them, you may have also seen. The Jambon way, Jamie, Joy Wall, and Nanga party, the Jango way, Jamie machine, and a party, Jama, social media, Tomu, Kao, through Makoha. Now the Kuajaro, Anaya party, Anamaya party, Jarema, Kuaja Sakita. The Chap party, the Messer Simon Pippin, Anaya party, the Pippin Kanawa. I met a single Babito. ဒါပေမဲ့ကျွန်တော်တို့စီမှာကျတော့နိုင်ငံပိုင်မီဒီယာတွေရှိတယ်၊သတင်းလိုက်ရှိကမှာအာဏာရပါတီအနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်တွေဘာဆောင်ချက်တွေပြောပြရခါမှာမဲဆိုတဲ့သဘောမျိုးဖြစ်တာ။ဆိုအဲ့ဒီမှာလည်းကျွန်တော်တို့ကဟိုမကြီးရွယ်ပဲနဲ့ကူကသဘောအလိုရောက်ကူကကျွန်တော်တို့ကမြို့ကွက်ခွင့်ပြန်မယ်မြင်ရဖြစ်တယ်။ဆိုမြို့ကွက်ကော်မရှင်ဟာဒီတပ်ဆိုင်ရာမြို့ကွက်ခွင့်နဲ့ ရခိုင်လိုဟာမျိုးအဲ့လိုဟာမျိုးမှာဆိုလို့ရှိရင်သက်ဆိုင်တဲ့နိုင်ငံကြီးခေါင်းဆောင်တွေနဲ့နိုင်ငံကြီးပါတီနဲ့တွေ့ဆုံဆွေးနွေးတာမျိုးတဲ့ခါမှာယူကော့ဘေးကော်မရှင်ပေါ်မှာယုံကြည်မှုကကျလာဆိုဒါကတော့ကျွန်တော်တို့2020ယူကော့ဘွဲအတွက် COVID-19 အပြင်ကိုယူကော့ဘေးကော်မရှင်ရဲ့ကျွန်တော်စီမံခန့်ခွဲပုံပုံနဲ့ပြပဆက်သွယ်ရေးပြပါကြောင့်မလို့ဟိုကျွန်တော်ယူကော့ဘွဲဟာမချင်းပခင်ကလေးကိုကယူကော့ဘွဲအချို့ကာလမှာကျွန်တော်တို့ကအငင်းပွားစရာအငင်းခုန်စရာတွေအများကြီးဖြစ်တယ်လို့ကျွန်တော်ပဏာမသုံးသပ်ချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော် True Tech နိုင်ကိုတော့ဒီရခိုင်ပြည်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မေးချင်တယ်ခင်ဗျာဆိုတော့ရခိုင်ဘာကလက်ရှိချိန်မှာဒီစေရေးဆိုင်ရာဆက်တွေကျုံ့တွေ့နေရတယ်ဒီနောက်ကာဒီဘဝတိုက်ရောဂါပြီး COVID-19 ရဲ့ဆက်တွေကျုံ့တွေ့ရတယ်အဲ့ဒါကြောင့်ရဲ့ဆိုလို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေရှိလာပြီးတော့ဒီ Meta Quest Social ရတဲ့ဟာတော်များဒီခြေနေရှိသွားတယ်ဆိုတော့ဒီလိုခြေနေမျိုးမှာဒီရွေးကောက်ပွဲနဲ့ရခိုင်ပြည်ရဲ့စဉ်းစားချက်မှာဆိုဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်လူတွေကိုဘလောက်ကိုစားပြုနိုင်လဲပေါ့ဆိုရင်ခိုင်ပြည်သူရဲ့ကိုစားပြုမှုကိုဒီရွေးကောက်ပွဲကဘလောက်ပေါ်ဆောင်ပေးနိုင်လဲပေါ့ဆိုတာအချက်ပေါ့ဆိုတော့ချက်ကဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်တွေကအကျက်သေးတွေကိုဘာတွေဖြည့်ဆည်းပေးနိုင်တာရှိမလဲပေါ့ဘာတကဒါအောင်လို့ဒီရွေးကောက်ပွဲကြောင့်ဒီခိုင်ပြည်မှာဘလို့အကျက်သေးတွေဖြစ်လာနိုင်ရရှိလဲဆိုတော့ဒါကိုလည်းသုံးသပ်ပေးနေချင်ပါတယ်ဆိုတော့ထူးထပ်နိုင်ဒီပေါ်မှာချက်တော့ဆွေးနွေးပေးပါဦး
ပထမဆုံး UEC ကဒီအော်တိုဘာ6အာထုတ်ပြန်ချက်မထုတ်ခင်အချိန်ကျမတို့မှာကဒီ session နဲ့ attend နဲ့မေးပေးခွင့်ရတဲ့လူကြီးအရေအတွက်က16သိန်းကျော်ရှိရပါတော့ဆိုတော့ဇယင်းထုတ်ပြန်တဲ့အချိန်မှာကျတော့ဒီ12သိန်းကျော်ကမေးပေးခွင့်အမရလိုက်တော့ဘူးအခိုင်ကြီးနေကိုစားပြုမှုကပြည်တော်စုစုတော်မှာဆိုလို့ရှိရင်တို့တို့နေခွင့်ရမဲ့ဒီရမဲ့ seat plan ရဲ့55.1%ကလုံးဝဖြောက်ခံလိုက်ရတယ်အဲဆိုတော့စုစုပေါင်း40.83%မှရှိမယ်ဆိုတော့အဲ့ဟာကတဝက်တော်မရှိဘူးဆိုတော့နောက်ပြန်ရခိုင်ပြည်နယ်လွှတ်တော်အနေနဲ့ကြတော့ဒီအဲ34နေရာ plus ပြီးလို့ရှိရင်ဒီချင်းနေရာတနေရာဆို35နေရာအဲ့နေရာမှာနေရာ20ကမရှိတော့ဘူးကိုစားပြုမှုခြေနေကတည့်ရတိုင်းပဲဒါကဒါမြင်ထင်တာမြင်တာရှိတဲ့ဟာမျိုးပေါ့နော်ပြင်ဆင်ပြီးတော့ထွက်လာတဲ့ဟာကလည်းဒါတောက်ချီမှာနည်းနည်းတောက်ပြီမှာတပ်မှာဒီဟွာပါတယ်အုပ်စု3အုပ်စုပါတယ်အန်းပါတယ်တောင်းကုန်နည်းနည်းပြန်ပါလာခြင်းဆိုတော့အဲ့ဟာတွေကလည်းဘာမှအပြောင်းလဲမရှိဘူးထောက်ဝတ်တော်တော့ပြည်တော်စုမှာရောပြည်နယ်မှာရောထောက်ဝတ်ကျော်သောလူတွေကိုကျမတို့ကတင်မြှောက်ခွင့်မရတော့ဘူးဆိုတော့ဒါ representation လို့ပြောလိုက်လို့ရှိရင်ကျမတို့ ကိုကျမတို့ကိုဘယ်တော့ဒီတက်လာမဲ့အစိုးရရောပြည်နယ်အစိုးရရောပြည်ထောင်စုအစိုးရဟာရခိုင်ပြည်သူတွေကိုကိုးစားမပြုဘူးရှင်။အဲဒီရခိုင်ပြည်မှာကျမတို့တွေ2015တုန်းကကျမတို့2015တုန်းကစပြီးတော့ဆုံးလေးတက်ခဲ့တာပေါ့နော်။ဆိုတော့ရခိုင်ပြည်မှာ ANP ကလမ်းဒီ energy ကတနင်္ဂနွေလုံးတိုင်းကလည်း landslide ဒီတန်းအဲတောင်မြိုကမ်းပြည်နိုင်တကယ်တော့ကျမတို့စီမှာအဲ့လိုနိုင်တော့နိုင်တော့ဒီအဲ့မှာပြည်ထောင်စုထင်မှာလေကျမတို့ရဲ့ဒီ representative တွေအများကြီးရောက်သွားတယ်ဒီနေမှာရောဖြစ်စင်တော့ဒီအဲ့လိုမျိုးအနေထားမျိုးမှာတော့မှဒီရခိုင်ပြည်မှာတောက်ချောက်ဒီစစ်ရေးပဋိပက္ခတွေပြင်းထန်လာတဲ့အနေထားပြီးလို့ရှိရင်2016ဒီပဋိပက္ခတွေဖြစ်တယ် military operation တွေဖြစ်တယ် community ဓာတ်ထဲမှာအာတင်းမာမှုတွေအများကြီးဖြစ်တယ်ပြီးလို့ရှိရင်အခု2019ဒီဇင်ဘာကစပြီးတော့စစ်ရေးပဋိပက္ခတွေပြင်းထန်လာတာအခုဆိုနှစ်နီးပါးကပ်လာပြီအဲ့ဒီအနေထားမျိုးမှာကျမတို့မှာဖြစ်ခဲ့တဲ့အခင်းကျင်းနိုင်ငံရေးအခင်းကျင်းအများကြီးပဲပြည်သူတွေရုန်းကန်ခဲ့ကြရတယ်ပြည်သူတွေ traumatize တော့မစင်စိတ်ထန်ရတယ်ရတယ်အဲ့ဒီအနေထားမှာအဲ့ဟာကိုကျမတို့တင်ပြထားတဲ့လူတွေကပြည်တော်စုထဲမှာသူတို့အတန်ထွက်ဖို့ကြိုးစားတယ် represent လုပ်ဖို့ကြိုးစားတယ်အဲ့ဒီအချိန်မှာ rejected ဆွေးနွေးခွင့်မပေးဘူးအများကြီးပဲဖြစ်သွားတယ်စစ်ကောင်ကပိုကြေပြန့်လာပြီးတော့ပြည်သူတွေစကားပြောဖို့ပြီးလို့ရှိရင်ပြည်သူတွေရဲ့ပါဇတ်တွင်နားတွေကိုဖွင့်ပေးမဲ့လက်တော်အမတ်တွေဆိုတာကျမတို့မှာခုနက90ရာခိုင်နှုန်းကအဖြောက်ခံရရဆိုတော့ကျမတို့ရဲ့အနာဂတ်ဘယ်လိုဖြစ်မလဲပေါ့ကျမတို့အရန်စိတ်ပူနေတယ်ဆိုတော့အတက်ဒေးတွေပိုရောက်နေမယ်အဲ့ဒီအတက်ဒေးလို့ပြောတဲ့အချိန်မှာလေရခိုင်ပြည်သူရဲ့အတက်ဒေးပဲမဟုတ်ဘူးဒါအစိုးရတက်လာမဲ့လက်ရှိအစိုးရအနာရလာမဲ့အစိုးရရဲ့အတက်ဒေးအကြီးမားဆုံးအတက်ဒေးဖြစ်နေမှာဒီရခိုင်ပြည်မှာဖြစ်ခဲ့တဲ့ဒီ community conflict တွေအုပ်စုလူတိုင်းဝိုင်းတွေဂျာတွေကပဋိပက္ခတွေရောအခုစစ်ရေးပဋိပက္ခတွေရောလောလောလဆိုင်ထန်ရရောအဲ့ဒီဟာတွေအကုန်လုံးသူတို့ဖြေရှင်းရတော့မှာအဲ့ဖြေရှင်းတဲ့အခါမှာလေပြည်သူရဲ့ပူပေါင်းပါဝင်မှုအရန်ကြီးကြီးတယ်ဆိုတော့ပြည်သူတွေကယုံကြည်မှုမရှိတဲ့သူနဲ့စကားပြောမှာမဟုတ်ဘူး။ယုံကြည်မှုမရှိတဲ့သူနဲ့ကျမတို့ဆက်ဆံမှာမဟုတ်ဘူး။ဆိုတော့ခုနကလိုမျိုးကျမတို့ကအတိမတ်မပြုတ်နိုင်ဘူးဆိုတော့အစိုးရတက်လာပြီဆိုရင်ကျမတို့ကသူနဲ့ဘာမှမလုပ်ချိချက်ဆက်ဆံဖို့တည်းအရန်ခိုက်ခင်းနေတယ်။ဆိုတော့ရခိုင်ပြည်သူတွေက grievances တွေအများများနေပြီ။နိုင်ငံရေးအရမတင်တတ်မှုတွေအများများနေတဲ့အချိန်မှာလက်နက်နိုင်ပဋိပက္ခကိုအပိတ်ထောက်ခံမှုပို့ပြီးတော့မြင့်တက်လာနိုင်တယ်လို့တစ်ဖက်မှာဒီတရင်ဝင်အစိုးရနဲ့ချိချက်ဆက်ဆံမှုကအရင်တော့ကတည်းပို့ပြီးတော့ကြမ်းတက်လာနေတယ်။အဲ့ဟာအဲ့အချက်တွေကရခိုင်တွေပဲမဟုတ်ဘူးအဲ့ဒီဟာရဲ့ဓာတ်ကိုရခိုင်တွေလေးအရန်ခံစားရလိမ့်မယ်အလူးလင်းခံစားရလိမ့်မယ်သူတို့အဲ့ဟာကိုတက်နာမဲ့ဆိုးရရောအရန်ခံစားရလိမ့်မယ်ဒီတပြင်းနေမကျမ်းမာရေးကတနိုင်ငံလုံးမကျမ်းမာတာပဲ
ဆိုတော့ဒီကနေ့ကလည်းကျွန်တော်ကိုဆိုင်ကိုပဲစာပြီးနေကြပါတယ်ဆိုတော့ဒီသူတက်ကတင်းနေသွားတဲ့ခဲမှာလေဒီရေကော့ကွဲမှာမဲပေးပိုင်နေရှိတဲ့သူတွေဒီမဲပေးခွင့်ဆုံးရှုံးရတယ်ဆိုတဲ့ကိစ္စတွေလည်းပါတယ်ပေါ့ဆိုတော့ဒီရေကော့ကွဲမှာဒီမဲပေးတဲ့သူတွေနဲ့လာတာဒီလက်မှတ်ကဒီကိုသားပြမှုတွေနဲ့သွားတာဒီဒီရောက်ွယ်တရားဟောင်းဝင်မှုတို့ဘယ်လိုပြတ်တရားမှုတွေရှိလာနိုင်လဲဆိုတော့ဒီဟာလဲကိုယ်ဆိုင်ဆွေးနွေးပေးနေမှာခင်ဗျာ
ဟုတ်ကဲ့ဒီကိုစားပြင်းမှုဘယ်လိုပြောရလဲပထမဦးဆုံးကျွန်တော်တို့ကဒီရောက်ွယ်စနစ်ကိုပါကျွန်တော်ကပြန်ကြည့်ဖို့လုပ်မယ်ထင်တယ်ခုနကကိုစားပြင်းမှုကခုလက်ရှိတော်တော်စေရှိထားပြီးသားရွေးချယ်ကမ်ပိုင်းဝင်ရှိတဲ့နေရာတွေကနေပြောမှာအဲ့နေရာတွေကိုရောက်ွယ်ခက်လိုက်တဲ့ကြောင့်မလို့မှတ်မရတော့ဒါတော့ကျွန်တော်တို့အရန်ရှင်းတဲ့ကိစ္စပေါ့တစ်ခါပြန်လို့ကုန်ပြုမယ်အဲချန်နယ်တွေမှာဆွေးနွေးတာထောက်လို့နေ15လို့နေတကယ်တမ်းကျတော့ဟိုကျွန်တော်တို့စီမံကအာဒီဗမာလူမျိုးတစ်မျိုးတည်းမဟုတ်ဘူးတခြားကျောင်းတိုင်းရင်းမျိုးစုံရှိတယ်တခြားဘာသာမျိုးစုံရှိတယ်တခြားကျွန်တော်တို့ဟိုကိုစားပြုမှုမျိုးစုံရှိတယ်ဆိုတော့လက်ရှိရှိနေတဲ့ရုပ်ောက်ပွဲစနစ်ရဲ့သဘောတရားအရကျတော့အနိုင်ရသူကိုယ်ယူစနစ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့ဒီရခိုင်ကတော့ဒါအင်မတန်ထူးခြားတဲ့နိုင်ငံရေးဥပဒေသားရှိတဲ့ကြောင့်မို့လို့ဟိုသူတို့ကတော့ရှောက်အရှင်ကျွန်တော်တို့ရုပ်ောက်ပွဲ1990ရုပ်ောက်ပွဲတွေရခိုင်ပြည်နယ်မှာရခိုင်မဲရခိုင်ပါတီဝဲနိုင်တာဒါတော့ကျွန်တော်တို့အမတန်ထူးခြားတယ်။တခြားမှာကျတော့ကျွန်တော်တို့ကအနိုင်ရပြီပဲအဲကျွန်တော်တို့ကဒီပြည်တော်စုတော်မှာကိုစားပြုလို့မရတာဆိုကျွန်တော်တို့ရဲ့ခုရုပ်ောက်ပွဲစနစ်ရဲ့သဘောတဘာဝဟာဥပမာဆိုရပါစို့ဟိုကျွန်တော်တို့က2015မှာဆိုရင်တနင်္ဂနွေလုံးမှာရှိရဲ့မဲကိုအကြမ်းနဲ့ပြတ်ချီအောင်ဆို58ရာခိုင်နှုန်းကိုပဲမြို့သားညီမျိုးစုပွဲချုပ်ကရတယ်။ဒါပေမဲ့တော်မှာကိုစားပြုမှုကကျော်80ကျော်ထိရှိရတယ်ဆိုအဲ့ဒီပုံမျိုးဒါတော့ကျွန်တော်ရုပ်ောက်ပွဲစနစ်ကိုပါကျွန်တော်တို့ကဘလူဟာမျိုးကကျွန်တော်တို့တိုင်းပြည်မှာရှိတဲ့နိုင်ငံသားတွေရဲ့နိုင်ငံရေးညော်မှန်းချက်တွေကိုစားပြုမလဲဆိုတာကိုကျွန်တော်ပြန်တော့တတ်ဖို့ဟု
တ်ကဲ့ဆိုတော့ပြည်ထောင်စုကိုတော့ဒီဒါနဲ့တက်တက်လို့နေတင်တာရှိပါတယ်ဒါပါလဲဆိုရင်ရုပ်ောက်ပွဲတို့ပြင်ဆင်မှုတနိုင်ငံလုံးနဲ့တက်ဆိုင်တဲ့ရုပ်ောက်ပွဲတို့ပြင်ဆင်မှုပေါ်မှာဘယ်လောက်ဒီအားရရှင်နိုင်မှုရှိတယ်ပေါ့ဒီရုပ်ောက်ပွဲကော်မရှင်ရဲ့လက်ရှိပြင်ဆင်မှုတွေပေါ်မှာဆိုတော့ဒါလေးနဲ့ဆွေးနွေးပြပါဦး
ဟုတ်ကွာအားရကျန်တဲ့ဘုရားရှင်ရှင်တော့ညီမအနေနဲ့ပုံမှန်လေးပြောမှဆိုတော့ zero ပေါ့နော်လုံးဝပေါ့ကျန်တဲ့အားမရှိဘူးရှင်ဒီကောင်ကောင်မရှင်ကဒါဒီကျမတို့ကိုဒီ cancel လုပ်တဲ့ဇင်းရင်းတွေမျိုးစိမပင်ပြက်ခင်မှာသူတို့က department ပေါ့နော်တက်ဆိုင်ရာဝန်ကြီးဌာနအများစုနဲ့ meeting ခိုင်ခဲ့တယ် consult လုပ်ခဲ့တယ်လို့ပြောတယ်အဲ့မှာနောက်ပိုင်းဒင်းနယ်ရှင်ဘုနဲ့ဆက်တက်လုပ်ကြတယ်ဒီသမဏပြောရေး software ရှိသူဆိုတော့တင်လုပ်တယ်ပြီးလို့ရှင်သမဏတက်မတော်ကထုတ်ပြန်တယ်ဆိုတော့အဲ့မှာသူတို့အပြန်အလှန်ကျမတို့ဘာတွေ့ရလဲဆိုတော့အပြန်အလှန် volleyball ပုတ်ကြတယ်လို့ကျမတို့ရတယ်အဲ့ပေါ့နော်ဆိုတော့ပြည်သူကဘယ်ဟာတော့ယုံရမှာလဲအဲ့ဆိုသူတို့ consult လုပ်တယ်ဆိုတဲ့ဟာဘယ်ဟာတော့ပြီး consult လုပ်နေကြရတယ်အခုတမျိုးတော့ကြတမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူကတော့ရိုးရှင်းစဉ်းစားတာပဲဒါကြောင့်သတင်းတွေယုံကြည်ခြင်းလို့ ဟိုပြောတာသူတို့တွေဘာပြောလဲဆိုတာသိချင်လို့ကျွန်တော်တို့ကလိုက်ပြီးတော့နားထောင်ရတယ်။ဘာတွေပြောနေကြလဲဘာတွေဖြစ်နေကြလဲကျွန်တော်တို့မှအဲ့လောက်ပဲတတ်နိုင်တယ်။ဆိုတော့ကျွန်တော်တို့ကတောက်လျှောက် UEC ဆိုတဲ့ဟာကရုပ်ကောက်ပွဲပြီးမှဝုန်းဝုန်းလို့ပေါ်လာတာမဟုတ်ဘူး။တောက်လျှောက်ရှိနေခဲ့တာဆိုရှင်ဘာလို့ဒီကျုပ်တွေပြင်ဆင်ပြီးတော့မလုံခံခဲ့ကြတာလဲဒီကိစ္စ။သိချပြီလားအဲ့ဒီဒါမှမလုံခြုံဘူးလုံခြုံတယ်ဘလို့တတ်မှတ်လဲဘလို့စံပေတယ်နဲ့တတ်မှတ်ချင်တာလဲဘလို့ criteria တွေနဲ့ချမှတ်ချင်တာပြည်သူကိုချပြပါပြည်သူလူထုရဲ့မေးပေးတဲ့အခွင့်အရေးဆိုတာဒီမိုကရေစီနိုင်ငံရဲ့အမြင့်ဆုံးအခွင့်အရေးဖြစ်တယ် civil rights ပေါ့နော်ကျွန်တော်တို့2020ရွေးကောက်ပွဲမှာလက်ရှိအနာရအစနိုင်ငံရေးရပါပါရှိတဲ့သူတွေရဲ့နောက် UEC ရဲ့တခြားလူတွေကျွန်တော်တို့ရဲ့အခွင့်အရေးကိုကာကွယ်ပေးဖို့တဲ့ပြတ်ကွက်ခဲ့တသမိုင်းပဲ
ဆိုတော့ကျွန်တော်ဒီနောက်ဆုံးပိုင်းလေးဆက်သွားနေပါတယ်နောက်ဆုံးပိုင်းမှာလည်းကျွန်တော်ကိုယ်ဆိုင်မှုပဲစတင်နေနေပါတယ်အကြောရှိမှာသင်နေခဲ့လို့ပဲ Dash TV ကောက်ပွဲကဒီတော့ကဲရောကပြီးဒီ COVID-19 ကျတဲ့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်တယ်ဆိုတော့ဒီလိုအခြေအနေမျိုးမှာလုံးဝရေကောက်ပွဲကိုဒီလေ့လာစောင့်ကြည့်မှုတွေကဘယ်လောက်ထိအလုပ်ဖြစ်နိုင်လဲဆိုတော့ဒီရေကောက်ပွဲတရားမျှတမှုကိုဘယ်လောက်ထိစောင့်ကြည့်နိုင်လဲ
ဒီ COVID-19 ကြောင့်မို့လို့ဟိုနိုင်ငံရေးပါတီဒီအတွက်သွားလာလို့ရှာတွေ့ရင်ထိခိုက်တယ်လို့ပဲရက်ဖက်အဖွဲ့အစည်းတွေကျွန်တော်တို့တော်တော်ထက်ပါတယ်ပထမချက်တော့ကိုဗစ်ကြောင့်မလို့ဟိုကျွန်တော်တို့ရဲ့စောင့်ကြည့်လာတဲ့အဲကျွန်တော်တို့ဟိုပုံစံတွေအားလုံးကြောင်းလိုက်ရတာဒါပေမဲ့ပုံလို့ကန်ဆိုးလာတာကကျွန်တော်တို့အဖွဲ့ကိုဖြစ်ဖြစ်ပုံကန်ဆိုးလာကျတော့ကျွန်တော်စောင့်ကြည့်လာခွင့်ကျင်တယ်စောင့်ကြည့်လာခွင့်နဲ့ကျင်တဲ့ခါမှာငကူရုံးက2015မှာရော2019မှာ18မှာမရှိတဲ့နောက်ထပ်စံလုံးကိုဟိုအသုံးပြုမှာကော်မရှင်ကစောင့်ကြည့်လိုက်ပုံပေးချတဘောကတော့အရင်တော့ရုပ်ကပွဲစောင့်ကြည့်နေတာကျင်းနေဆိုရင်ရက်ဖက်ဖွဲ့စည်းတွေကတင်လိုက်ရုံပဲတင်လိုက်ရင်ကျွန်တော်စောင့်ကြည့်ရတယ်ရတယ်ရက်ဖက်ဖွဲ့စည်းက registration ရှိမရှိရှိနိုင်ငံသားတွေလက်ကမကန်ပြည်တွင်းလက်ကလက်ခုကျတော့ကျွန်တော်ကပြည်တွင်းဖြစ်ဖြစ်နိုင်ငံသားရန်ပုံကိုဖြစ်ဖြစ်ရန်ပုံဝင်လက်ခံတယ်ဆိုလို့ရှိလို့ရှိရင်အဲ registration မရှိဘဲနဲ့ရန်ပုံဝင်လက်ခံတယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းကတရားမဝင်ဖွဲ့စည်းဖြစ်တယ်ဒါကြောင့်မို့လို့စောင့်ကြည့်ရတယ်လို့မပေးနိုင်ဘူးဆိုလို့မှပယ်လိုက်တာတဘောတော့ဒီကျွန်တော်အသိပ္ပံပုံတွေကို interpretation ရုပ်ကပွဲကော်မရှင်ရဲ့အသိပ္ပံဖွဲ့စုံပုံကregistration မရှိဘဲနဲ့သူဆီမှာလုံးဝလက်ခံလို့ပြပြည်ရင်းချစ်ပြပါတယ်ဒါကြောင့်မလို့တရားမလို့ဒါကြောင့်ဆိုတော့ကျွန်တော်တို့ကဇူလိုင်မှာစပြီးတင်တယ်ဒါပေမဲ့ကျွန်တော်တို့တကယ်တမ်းစောင့်ကြည့်တဲ့အကိုရတာကအာကျွန်တော်စက်တင်ဘာကျမှရတာနောက်ထပ်အရေးကြီးတဲ့ user တစ်ခုကပါလဲဆိုတော့ကျွန်တော်သတိထားမိပါပေါ့အရင်တော့ကတော့ကျွန်တော်ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာသူလို့ခေါ်တယ်အခုကျွန်တော်ရွေးကောက်ပွဲလေ့လာသူလို့ခေါ်တယ်ဆိုတော့တဘောကအရက်ဖက်အဖွဲ့အစည်းတွေမှာမြင်တဲ့ perception ကြောင်းပါဆိုတော့တဘောကတော့မင်းတို့ငါတို့စောင့်ကြည့်ကြမလို့အရောအဆောင်ကြည့်ခံရမယ်သူမို့ငါတို့ကအာမဘန်ဖြစ်တယ်ငါတို့ကမှန်တယ်မင်းတို့စောင့်ကြည့်နေတာကြမင်းတို့လာလေးလာကြလေးလာလို့ရတယ်ဘိုးပဲအဲ့ဒါကအရေးကြီးတဲ့အယူဆအပြောင်းတယ်ပဲဒီကောင်အင်မတန်အရေးကြီးတယ်နောက်တစ်ခုကတော့ရုပ်ကပွဲလုပ်ငန်းစဉ်တွေမှာစောင့်ကြည့်လေးလာလို့မရတဲ့လုပ်ငန်းစဉ်တွေပါလာတယ်အရင်တော့ကပေးတယ်အခုကျတော့ကျွန်တော်တို့မပေးတော့နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အခုရုပ်ကပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှိရင်ကော်မရှင်ရဲ့စဉ်းစားပုံကဘယ်လိုလဲဆိုတော့အရင်လိုပဲသူကစဉ်းစားတာတဘောကတော့ဗျာအာအရင်တော့လည်းအဲကျွန်တော်ရုပ်ကပွဲတွေကိုလေးလာချမှကျင်ကြမယ်အခုလည်းလေးလာချမှကျင်ကြမဟုတ်အခုကျင်ဆိုင်နေတာ COVID-19 ကပ်ရောဂါဖြစ်တယ်ပြင်ဆင်မှုဟာအရင်တက်ဘူးဆိုကြပါစို့မက်ဆက်စင်ရီကာလဆိုရင်9ရက်နေ့မှာ10ရက်နေ့မှာမက်ဆက်စင်ရီစမယ်မက်ဆက်စင်ရီလုံးလို့ရလို့ကျင်ညာ6ရက်နေ့ညမှာကျင်ညာ9ရက်နေ့မှာ SOP ကျင်ညာနိုင်ငံရေးပါတီတွေဘလို့ပြင်ဆင်လဲကျွန်တော်တို့စောင့်ကြည့်နေလာတဲ့သူတွေရဲ့ question တွေမှာကျွန်တော်ဘလို့ချက်လက်ဆိုကျွန်တော်တို့စောင့်ကြည့်နေလာရဲဆိုတာကျွန်တော်ခုနကပြောလေ့လာတာမဟုတ်ဘူးကျွန်တော်တို့ကစောင့်ကြည့်နေလာဖို့အတွက်ကိုကျွန်တော်လက်နဲ့ချီပြင်ဆင်ရမေးခွန်းတွေတိစောက်ရတယ်သင်တန်းတွေပေးရတယ်ရုပ်ကပွဲကော်မရှင်ရဲ့တည်င်းချက်လက်စီမံခန့်ခွဲဖို့လည်းလုပ်ဖို့ကံကြတော့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းတွေစနစ်တကျပေါအောင်စောင့်ကြည့်ဖို့ဆိုအင်မတန်ခက်ခဲတယ်။တရင်ချက်နဲ့ရယူမှုကျွန်တော်ခက်ခဲတယ်။အခုနောက်ဆုံးစိန်ခေါ်မှုကပါလို့ဆိုရှင်တကယ်အောင်မီရုပ်ကပွဲနေ့မှာကျွန်တော်တို့ကရုပ်ကပွဲမဲရုံထဲမှာဝင်လို့ရမှာမရတော့ကျွန်တော်မသိဘူး။ကျွန်တော်တို့နဲ့ပတ်သက်တဲ့ SOP အခုချိန်ကြီးမသေးခွဲဘူး။ဆိုတော့ရုပ်တရက်ချင်းတော့ဒါဟာဘာပြောမလဲစောင့်ကြည့်နေလာလို့မရတာပဲပြဿနာမရှိမဟုတ်ဘူး။ကျွန်တော်ကပွန်လင်းမြင်သာမှုရဲ့တိုင်းတာချက်ပဲ။ရုပ်ကပွဲဖြစ်စင်မှာရက်ဖက်ဖွဲ့စည်းပေါအောင်ခွင့်ရသလားစောင့်ကြည့်ခွင့်ရသလားဆိုတာမရဆိုတော့ရုပ်ကပွဲရဲ့ပွန်လင်းမြင်သာမှုတိုင်းတာရဲ့စံနှုန်းထဲမှာပါလား။ဆိုတော့ဒီဒီဟာကျွန်တော်တို့စောင့်ကြည့်လေ့လာဆိုလို့ပြောတာပိတ်စောင့်ကြည့်လေ့လာကိုကျွန်တော်ပြောတာမဟုတ်စောင့်ကြည့်လေ့လာခွင့်ဆိုတာအရက်ဖက်အဖွဲ့စီစောင့်ကြည့်လေ့လာကိုပြောတာမဟုတ်ရွေးကောက်ဖွဲ့ဖြစ်စဉ်ရဲ့ပွင့်လင်းလေ့လာမှုကိုကျွန်တော်ပြောတာဆိုတော့အရက်ဖက်အဖွဲ့စီပေါအောင်ခွင့်ရခွင့်မရဘူးလားတကယ်အတွက်ကျွန်တော်တို့အဲ့ဒါကအရေးမကြီးပါစောင့်ကြည့်လေ့လာခွင့်ရခြင်းမရခြင်းထက်စာလို့ရှိရင်ရွေးကောက်ဖွဲ့ပွင့်လင်းလေ့လာမှုရှိသလားမရှိလားဆိုတဲ့တိုင်းတာလေဟာဒါအူကျွန်တော်တို့ဟိုဒီ2020မှာတော့ဒါအင်မတန်ကြီးမားတဲ့စိတ်ခေါ်ဒီနောက်ဆုံးနေ့
တော့ကျွန်တော်ပြကနိုင်အောင်မေးချင်တာရှိပါရဲ့ဒီရွေးကောက်ဖွဲ့နဲ့ပတ်သက်ပြီးတော့ဒီတိုင်းရင်းနိုင်ငံရေးပါတီရဲ့ဒီခံကဏ္ဍနဲ့ဒီတောက်ချောင်းမှုတွေကဒီနေ့အေးဆက်နေတဲ့ဆိုတဲ့ပုံစံမျိုးကြီးညံ့တာရှိတယ်ခင်ဗျာဆိုတော့ဒီဘက်မှာလည်းဒီဘာပြောကြဆိုကြတာကဒီရုပ်ောက်ပေါ်မှာဒီတိုင်းနာပါတီကိုမဲပေးမဲ့အစားဒီဒီဘက်ပါတီကိုမဲပေးဖို့ဆိုတဲ့ပြောကြဆိုကြတာလည်းရှိပါတယ်ဆိုတော့ဒီရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းနာတွေရဲ့ခံကဏ္ဍကကြောက်ဆုံးနေတဲ့အခြေအနေမှာရှိကြလားပေါ့ဒါမှမဟုတ်ဒီရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းနာတွေကဒီရုပ်ောက်ပေါ်မှာဒီစိတ်ဝင်စားမှုတွေညှိနှိုင်းသွားပြီလားပေါ့
ဆိုတော့ဒီပေါ်မှာဘယ်လိုသုံးသက်ချင်တာလို့ရှိနေတော့ဒါလေးလည်းသုံးသက်ဆွေးနွေးပြီးပါအောင
်နော်ဟုတ်ကျွန်မကတော့လေအဲ့လိုမျိုးရှိရဆိုရင်တော့ကျွန်မကတော့အဲ့ဟာကိုတခြားဒီအပြောင်းခံရတဲ့ဒီဗမာမော့တိုင်းသားတွေကလက်ခံမှာမဟုတ်ဘူးဆိုတာကျွန်မပြောရေးရတကယ်ဖက်ဒရယ်ကိုလိုချင်တယ်ပြီးလို့ရှိရင်ကိုကျွန်မကိုဖန်တီးခွင့်ပြီးလို့ရှိရင်ခုပြည်ခုတိုင်းဒေသကြီးကိုခုဒီပြောမယ်ဆိုလို့ရှိရင်ခုလက်ကိုရှင်နဲ့အုပ်ချုပ်ရှင်ကြရဲဆိုတဲ့ဒီနားလေတဲ့သဘောတရားပေါ့နော်ခုလာတဲ့ဒေသကြောင့်ကိုတည်ရအဲ့ဒေသကဘာတွေဖြစ်နေလဲဘာတွေလိုအပ်ချက်ရှိလဲဆိုတာကိုသာတည်ရဆိုတော့အဲဒါကလက်တွေ့လေးကြရဒါနိုင်ငံတကာမှာရောပဲဖက်ဒရယ်ကိုကျင့်သုံးတဲ့ဂျာမနီလိုနိုင်ငံမျိုးတွေ US လိုနိုင်ငံမျိုးတွေသားနိုင်ငံတွေမှာကလကြောင်နိုင်ငံမျိုးမှာတရားပဲပြောကြတာပဲသူတို့ရွေးကောက်ပွဲတွေရဲ့ဟိုကကြီးနိုင်ဒါလူရွေးခွဲခြားတာမဟုတ်ဘူးသူတို့က regionalist တွေတက်ဒီဇာကလာတာငါဒီဇာကိုကောင်းကောင်းသိတယ်ဒီဇာကိုဘယ်လိုစီမံခန့်ခွဲရအောင်ဆိုတာကောင်းကောင်းသိတယ်ဒီလိုမျိုးသဘောတရားကိုနားလည်ရတူရဆိုလို့ရှိရင်အဲ့လိုမျိုးဒီမှာပါတီကိုပေးမှဘေးပါတီကိုပေးမှဆိုတဲ့စကားကိုသူတို့နားယောင်မှာမဟုတ်ဘူ
းဟုတ်ကဲ့ဟုတ်ကဲ့ဒါကတော့ကျွန်တော်ဒီဆွေးနွေးရတဲ့အချိန်ပြည့်သွားတယ်ဒီမှာပဲကျွန်မဖြစ်သွားတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ကိုဆိုင်ရဲ့ကျော်သားနဲ့သူ့ဆက်နိုင်လို့ကိုကျေးဇူးတင်ကြောင်းပြောလို့ပါခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
တင်ကြတဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာယူတာနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းတွေကိုတင်ပြပေးပါပါ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကိုအနိုင်ရသူဖြစ်တဲ့အမေရိကန်သတင်းမီဒီယာအသီးသီးကတွက်ချက်ကြေညာလိုက်ပြီးဖြစ်ပါတယ်။အခုလိုသတင်းမီဒီယာတွေကကြေညာခဲ့ပြီးမကြားခင်မှာပဲဂျိုးဘိုင်ဒန်ကနိုင်ငံတွင်းစည်းလုံးညှိညွတ်ကြဖို့အတွက်ကြေညာချက်ထုတ်ပြန်ပန်ကြားလိုက်ပါတယ်။မဲဆွဲပွဲတွေပြီးစီးသွားပြီဖြစ်ပြီးဒီချိန်မှာအရင်တုန်းကတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ပြောကြားခဲ့တာတွေနဲ့ဒေါသတွေကိုအတိတ်မှာထားခဲ့ဖို့နဲ့တနိုင်ငံလုံးအတူလက်တွဲရမယ့်အချိန်ဖြစ်ကြောင်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံအတွက်စည်းလုံးညှိညွတ်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောကြားခဲ့တာပါ။ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေတဲ့သတင်းမီဒီယာတွေကရေးသားနေချိန်မှာပဲအမေရိကန်ရဲ့အနီးကပ်မိတ်ဆွေနိုင်ငံတချို့ကစနေနေ့မှာပဲဂျိုးဘိုင်ဒန်ကိုချိုးဆိုဂုဏ်ပြုကြောင်းပြောကြားလာကြပါတယ်။ဒီထဲမှာ G7 နဲ့ NATO စစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂျာမနီ၊ကနေဒါနဲ့ပြင်သစ်တို့ကပထမဆုံးအတိအမှတ်ပြုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့2020ရွေးကောက်ပွဲအတွက်မဲယုံတွေကိုမနေ့6နိုင်မှာစတင်ဖွင့်လှစ်လိုက်တာဖြစ်ပြီးပြည်သူတွေမဲပေးနေကြပါပြီ။လူရေ54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်းက38တန်းရှိပြီးအများစုမဲလာပေးမယ်လို့ညွှန်တင်ထားကြတာပါ။2020ရွေးကောက်ပွဲမှာနိုင်ငံရေးပါတီ90ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး NLD ပါတီကကိုယ်စားလှယ်လောင်းအများဆုံးဖြစ်ပါတယ်။အိန္ဒိယသမုတ်ကြရတွေကအန်ဒမန်နဲ့နီကိုဘာချွန်းစုနာမှာတန်ရဖြစ်ပွဲမြန်မာနိုင်ငံသား12ဦးပါတဲ့တင်းရတစင်းကိုအိန္ဒိယကယုရန်ဆောင်တပ်ကဖမ်းဆီးလိုက်တယ်လို့စနေနေ့မှာအိန္ဒိယထုတ်သတင်းတွေမှာဖော်ပြပါတယ်။ဒီလေငယ်ကိုအိန္ဒိယကင်းလက်ရဟတ်ရင်တစင်းကတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့ကိုစစ်ဆေးဖို့အတွက်အိန္ဒိယကျွန်းစုရဲ့ Port Blair မြို့ကိုခေါ်ဆောင်သွားပြီးဖြစ်ပါတယ်။တနည်းအနေနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တော်ရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတ်ပါ။
This program has come to you from the Voice of America, Washington.